Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ6ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925 30 minutes နဲ့လက်လက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အမှုတွေကိုကြားနာဆစ်ဆဲခဲ့ပါတယ်။
တော်တော့တဲ့အချိန်ကြီးမှာသူစက္ကန့်အနည်းငယ်အဲ့တော့ဒိမ့်ဒိမ့်တန်တာအင်တန်မန့်ကပါတဲ့အဆက်အသွယ်တက်ပြီးတော့ကုစားရမှာဒိမ့်ဒိမ့်တန်ထားတဲ့အချိန်မှာဒီစာရွက်တွေထုတ်တယ်။ရခဲ့လို့ဒီစာရွက်တွေကဒိမ့်ဒိမ့်ဆိုင်ရာမျိုးထုတ်တယ်သူလက်နဲ့လည်းမပါဘူးဆိုတဲ့အတာအေးအမဟုတ်ဘူးပေါ့နော်။
တောင်ဆန်းစုကြည်ကိုဆွဲချက်တင်တဲ့905ခါခွေအမှုခိုင်လုံတဲ့တက်တည်မပြနိုင်ဘူးလို့ရှင်းနေတယ်ပြောဆိုလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်။အဲ့နောက်မှာတော့ကိုဗစ်ကူးစက်မှုတွေကြောင့်အင်းစိန်ထောင်အထူးတရားရုံးကစစ်ဆေးနေတဲ့နိုင်ငံရေးအမှုတွေကိုယာယီရာနာထားတာကိုဗစ်ကူးစက်မှုတွေကြောင့်ရခိုင်မှာအကြောင်းတွေကိုအလဲကျအချိန်ခွဲတင်ဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တာကပ်ဘေးကြောင့်ထိုင်းမြန်မာနယ်စပ်ကမဲလာဒုက္ခသည်စခန်းအဝင်အထွက်ယာယီပိတ်ထားလိုက်တာနဲ့အတူကင်းပြင်းတဲ့ဖပွန်ခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေထိုင်စားသောက်ရေးခက်ခဲလာနေတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးတော့ပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ရှိတော်အစနိုင်ငံများအဖွဲ့အစည်းအဝေးကမြန်မာနိုင်ငံအကြက်တဲ့ဖြစ်ရှင်ရေးသဘောတူချမှတ်ထားတဲ့အချက်၅ချက်ပါယက်တိချက်ကိုရုရှားနိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းနဲ့ဒီလိုထောက်ခံတယ်ဆိုတော့အာဏာသိမ်းစစ်ကောင်စီကလည်းပြောထားတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောပါတယ
် We reiterate our strong support for the ASEAN 5 principles and in our context
အာဆီယံရဲ့ယက်တိချက်၅ချက်ကိုကျွန်တော်တို့အခိုင်အမာထောက်ခံတယ်ဆိုတာပြောပြစီမြန်မာစစ်ကောင်ဆောင်တွေနဲ့ကျွန်တော်တို့အကြားဆက်သွယ်ပြောဆိုတဲ့အခါတိုင်းမှာလည်းဒီသဘောထားကိုပြောခဲ့ပါတယ်အာဆီယံရဲ့ဒီယက်တိချက်ဟာကျွန်တော်တို့အမြင်အဖျင်းဒီအချက်တဲကိုဖြည့်ရှင်းပြီးအခြေအနေပုံမှန်ပြန်ရောက်အောင်လုပ်ဖို့အခြေခံတစ်ခုအဖြစ်ယူဆသင့်ပါတယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗရော့ဖ်ကပြောပါတယ်ဤနိုရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီနဲ့ဂျကာတာမြို့တော်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးလာဗရော့ဖ်ကအဲ့လိုပြောသွားတာပါရုရှားနိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီနဲ့နှီးစပ်တဲ့ဆက်ဆံရေးရှိထားပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်သိမ့်မကြသေးခင်ကပဲရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်ဝန်ကြီးလာဗရော့ဖ်ရဲ့အခုပြောဆိုချက်ထွက်လာတာပါစစ်ကောင်စီကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေစစ်ကောင်စီထိပ်တန်းခေါင်းဆောင်တွေကိုကမ္ဘာနိုင်ငံကြီးအများအပြားကတန်ခတ်ရေးယူမှုတွေချမှတ်ထားပြီးမြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာတကမ္ဘာလုံးအနေနဲ့ပိတ်ပင်တားမြစ်ဖို့လဲတောင်းဆိုထားကြပါတယ်ရုရှားနိုင်ငံကတော့မြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်တယ်လို့မြန်မာစစ်တပ်ကအရာရှိတွေကိုရုရှားနိုင်ငံမှာပညာတော်သင်တွေအဖြစ်လက်ခံတင်ကြားပေးနေပါတယ်။တရုတ်ပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေရဲ့တင်းလာနေကအွန်လိုင်းထိပ်သီးဆွေးနွေးပွဲတွင်မြန်မာနိုင်ငံဆီယနာတင်အခြေအနေနဲ့ပတ်သက်လို့လည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဘာတွေပြောဆိုခဲ့ကြလဲဆိုတဲ့အသေးစိတ်အချက်လက်တွေတော့ထွက်မလာပါဘူး။တရုတ်နိုင်ငံသားဝန်ကြီးဝေါင်ဂျီကလည်းမြန်မာနိုင်ငံရဲ့လက်ရှိအကြက်တဲကိုဖြစ်ရှင်းတာမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကနေဆွေးနွေးဖို့လိုတယ်ဆိုတာဇွန်လ3ရက်နေ့ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့နဲ့မနေ့ပြန်အစည်းအဝေးတွင်မြန်မာနိုင်ငံခြေတင်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအပါအဝင်တခြားအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေရဲ့စီဝေးပွဲတွေမှာမြန်မာနိုင်ငံကိစ္စကိုပါခက်စိတ်စိတ်ထည့်သွင်းဆွေးနွေးလာနေကြတာပါ။ဒီကနေ့စီဝေးမှာသူစကားပြောဆိုမယ်ကြောင်းမြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်မန်ဒရုစ်ကသူ့ရဲ့ Twitter မှာမနေ့ကအရေးထားပါတယ်ဒီစီဝေးတွင်သူပြောဆိုမယ့်အဓိကသတင်းစကားကတော့မြန်မာလူထုအပေါ်အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းဖြိုခွဲနေတာနဲ့ပတ်သက်ပြီးလက်ရှိလုပ်နေတဲ့မထီရောက်တဲ့တုံ့ပြန်လှုပ်ဆောင်မှုကိုကမ္ဘာကြီးအနေနဲ့ပြောင်းလဲပြရမယ်ဆိုတာပါပဲလို့အထူးကိုယ်စားလှယ်ထွန်မန်ဒရုစ်ကရေးထားပါတယ်ဒီဆွေးနွေးပွဲတွေဂျာကာလာအမျိုးသားညွေအစိုးရ NUG ရဲ့အကြံပြုချက်တွေနဲ့တောင်းဆိုချက်တွေကိုထွန်မန်ဒရုစ်နဲ့တခြားသံတမန်တွေကိုတင်ပြပြီးဖြစ်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာနောက်ဆုံးသတင်းတွေကိုလည်းပေးပို့ပြီးပြီလို့ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကသူ့ရဲ့ Facebook မှာရေးထားပါတယ်။အနာသိန်းစစ်ကောင်စီဘက်ကတော့လူခွင့်ရေးကောင်စီအစည်းအဝေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတာတခုခုထွက်မလာသေးပါဘူး။တပရဝင်းမင်းနဲ့နိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ပေါ်တရားဆွဆိုထားတဲ့အမှုတွေကိုဒီကနေ့ဆက်ပြီးကြားနာပါရယ် သမ္မတအဝင်းမြင့်နဲ့တခြားနှုတ်ဦးတို့ဘောအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါကွေးနဲ့ဆွဲဆိုထားတဲ့အမှုကိုအရင်ကြားလာချိန်မှာလျှက်လူပြတ်သက်သက်ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်ပြီးခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုတစ်ဖက်ရှိနေတွေကပြင်ဆင်ခွင့်တင်ဖို့အစီအစဉ်ရှိတာကြောင့်ဂျာနာဘွဲကိုရွှေ့ဆိုင်ဖို့တင်ပြခဲ့ကြပေမဲ့ဆက်လုပ်ဖို့တရားသူကြီးကဆုံးဖြတ်ခဲ့ပြီးတရားလူပြတ်သက်သက်ကဆက်ပြီးထွက်ဆိုခဲ့တယ်လို့အကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်ဒါပြင်တရားလိုပြသက်တဲ့နောက်တူဖြစ်တဲ့ရေမှုတူလည်းတွတ်ဆူခဲ့ပါတယ်။အဲဒီနောက်ဒေါ်ဆန်းစုကြည်အပေါ်တဘာဝဘီအန်ဒရယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုနှစ်ခုတည်းကတစ်ခုကိုကြားနာပါတယ်။ဒီကြားနာပွဲမှာတရားလိုပြသက်တဲ့3ဦးထွက်ဆိုခဲ့ကြပြီးဒီကနေ့တရားခွင်ကိုရုပ်သိမ်းခဲ့ပြီးတော့ဒီအမှုတွေကိုနောက်သတင်းပတ်စူလင်လ23ရက်အင်္ဂါနေ့မှာဆက်ပြီးကြားနာမယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်။သမရဦးဝင်းမြင့်ဒေါ်ဆန်းစုကြည်နဲ့တခြားတာဝန်ရှိသူတွေပေါ်ဆွဲဆိုထားတဲ့အမှုတွေကိုတပတ်ကို2ရက်စစ်ဆေးကြနာနေတာပါမနေ့တုန်းကတော့ဒေါ်ဆန်းစုကြည်ကသူ့အပေါ်အမှု9မှုနဲ့တရားဆွဲဆိုထားတာတွေမှာထိုက်တင်တဲ့လှုပ်ဆောင်မှုဖြစ်စဉ်မျိုးမဟုတ်ဘူးလို့မြင်တဲ့အကြောင်းပြောခဲ့တယ်လို့ရှေ့နေကြီးဦးခမောင်စောကပြောပါတယ်ဒါနဲ့ပတ်သက်ပြီးရှေ့နေတွေအနေနဲ့ရအောင်ဖော်ထုတ်ကြဖို့လိုမယ်လို့လည်းဒေါ်ဆန်းစုကြည်ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတတိယလိုင်းရောက်နေပြီးကူးစက်သေဆုံးသူအရေအတွက်နေ့စဉ်နဲ့အမျှတိုးလာနေတာကြောင့်ဆက်နာသေးမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်တည်ရောက်မှုရှိလာပုံရပါတယ်။ဒီကနေ့ဆိုရင်နိုင်ငံတော်ဝန်နေရာတချို့မှာပဲဆန္ဒပြပွဲတွေရှိခဲ့ပါတယ်။စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးဖို့အမြဲစောင့်ကြည့်နေတဲ့ကြားကပဲနေ့စဉ်လိုဆန္ဒပြနေတဲ့မန္တလေးနဲ့မုံရွာမြို့တွေမှာဒီကနေ့လည်းဆန္ဒပြပွဲတွေရှိခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့တနင်္သာရီတိုင်းဒဝဲမြို့ရေပြည်မှုနယ်ကံပေါက်ဒေသစားတဲ့နေရာတွေမှာလည်းချီတက်ဆန္ဒပြခဲ့ကြပါဗျ။မနေ့ကဟာမြန်မာနိုင်ငံရဲ့စစ်အာဏာရှင်စန့်ကျင်ရေးကြောင်းသားလှုပ်ရှားမှုတမိုင်းမှာအရေးပါတဲ့နေ့တစ်နေ့ဖြစ်တဲ့7 July နေ့ဖြစ်ပြီးဆန္ဒပြပွဲတွေအတွက်နှိုးဆော်နေတာတချို့တွေ့ရပါဗျ။မကွေးတိုင်းစောမြို့နယ်ဘက်မှာဒီကနေ့မနေ့ပိုင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့စစ်တပ်ကြားတိုက်ပွဲဖြစ်တဲ့သတင်းတွေတွေ့ရတယ်လို့စကိုင်းတိုင်းကောလင်းမြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲရှိခဲ့ပါဗျ။ဒီတော့တည်းမှာပဲကောလင်းဘက်ကမျိုးနယ်နဲ့ရက်ကျေးအုပ်ချုပ်ရေးတာဝန်ရှိသူတို့ချို့နှုတ်ထွက်စာတင်ထားတာကိုလည်းပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6383ညလိုင်းဒိုမီတာ51kHz 9885ရို့အပြင်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1595ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကယောဂတိုက်ဖြတ်ရင်မှာတရေကောင်းတွေအဖြစ်ဆက်ဆံခံခဲ့ရတဲ့ကျန်းမာရေးဝန်ထမ်းတွေကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရန်သူတပ်ဖွဲ့ဆက်ဆံလာတယ်လို့ဘေးလွယာတင်းရှောင်နေရတဲ့ဆေးဝန်တစ်ယောက်က AP သတင်းဌာနကိုပြောပါတယ်
You know, the public call the doctors as heroes due to
COVID-19. ကာယောဂကာလဆေးဝန်ထမ်းတွေရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးတော့ဆရာဝန်တွေတူနာပြုတ်တွေကိုတရေကောင်းတွေလို့ပြူတွေကခေါ်ကြပါတယ်။ဒါပေမဲ့ညရင်ချင်းမှာပဲကျွန်တော်တို့ကိုရန်တို့အဖြစ်စစ်သက်ကတတ်မှတ်ခဲ့တာပါဆိုပြီးနာမည်မဖော်လို့တဲ့လူငယ်ဆရာဝန်တယောက်ကအေဘီသတင်းဌာနကိုပြောဆိုသွားတာပါ။ဆေးပစ္စည်းကိရိယာတွေကိုလည်းစစ်သက်ကတင်းယူသွားသလိုလူနာတွေကြည့်ပေးနေတဲ့သူ့ရဲ့လှုပ်ဖော်ကံပဲဆရာဝန်လေးဦးနဲ့တူနာပြူတယောက်ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့လည်းပြောပါတယ်။ဖုန်ကြီးကြောင်တစ်ခုမှာဖွင့်ထားတဲ့ဆေးကန်ကိုအသွာပြန်လည်လာဖို့ဘေးအိမ်ကဖုန်းဆက်လာတာကြောင့်သူကတော့အဖမ်းမခံရပါဘူး။ဖေဖော်ဝါရီလစစ်သက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာဆေးဝန်ထမ်းတွေအပါအဝင်ကဏ္ဍပေါင်းစုံကဝန်ထမ်းတွေပါဝင်ခဲ့တာပါ။ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်နေနေတော့လဲကျမကြီးဝန်ထမ်းတွေကအရေးပေါ်ဆေးအကူအညီတွေပေးခဲ့ပါတယ်။အဲ့ဒီအချိန်ကလေးကဆရာဝန်တွေနဲ့ကျမကြီးဝန်ထမ်းတွေကိုစစ်ကောင်စီတပ်တွေကဖမ်းဆီးရိုက်နှက်တာတွေရှိခဲ့ပါတယ်။ကမ္ဘာကျမကြီးအဖွဲ့ WHO ကလည်းကျမကြီးဝန်ထမ်း240ကျော်စစ်ကောင်စီရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရတာကြောင့်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်ပြစ်တင်ရှုံချထားပါတယ်။တရုတ်မြန်မာနယ်စပ်မှာကိုဗစ်ပိုးကွခံရသူတွေတွေ့လာတာကြောင့်နယ်စပ်ကရွှေလီမြို့မှာတာဝန်ရှိသူတွေကလော့ကဒေါင်းချထားလိုက်ပါတယ်။လူဦးရေ2သိန်းကျော်ရှိတဲ့ရွှေလီမှာပိုးစစ်ဆေးမှုအကြီးကျယ်လုပ်နေပြီးမနေ့တနင်္လာနေ့ကပိုးကွသူ3ဦးတွေ့ရှိခဲ့တာကြောင့်နောက်တစ်ကြော့ပိုးကွမလာအောင်ကန့်သတ်ချက်တွေအခုလိုထုတ်ပြန်လိုက်တာပါ။ဒါဟာလေးလအတွင်းဒုတိယအကြိမ်မြောက်ကန့်သတ်ချက်ထုတ်ပြန်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခြေအနေမတည်မငြိမ်ဖြစ်နေတာကြောင့်ရှမ်းပြည်နယ်မူဆယ်မြို့နယ်နေဆက်ချင်းထိစပ်နေတဲ့တရုတ်နိုင်ငံရွှေလီမြို့ရဲလူတွေအလုံးအင်းနဲ့ဝင်ရောက်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ ပိုးတွေ့သူ၃ဦးထက်ကတဦးဟာမြန်မာနိုင်ငံသားဖြစ်ကြောင်းယူနန်ပြည်နယ်ဂျာမနီဌာနကပြောပါရယ်နေဆက်မှာပိုးကူးဆက်မှုတိုးလာတဲ့အတွက်မတ်လကလေးကတရုတ်ဘက်ကနေနေဆက်ကုံတို့ရဲ့ပင်မတရားကြီးကိုပိတ်ထားတာပါတရားမဝင်နေဆက်ဖြတ်ကျော်ဝင်မလာနိုင်အောင်လူကုန်ကုသရေကိုတားဆီးနိုင်အောင်တရုတ်အာဏာပိုင်တွေကကင်းလက်တပ်ဖွဲ့တွေကိုပါတိုးချထားပါတယ်ရွှေလီမြို့ခံအလုံးကိုနေ့ရက်အတွင်းပိုးစစ်ဆေးမှဖြစ်တယ်လို့မလို့အပ်ပဲခီးသွားတာမျိုးကိုပါရှက်အကန့်အသတ်မရှိတားမြစ်ထားတယ်လို့ဒေသအာဏာပိုင်တွေကတနင်္လာနေ့မှာပြောပါတယ်မြန်မာနိုင်ငံထဲမှာလည်းကာယောဂအခြေအနေတစ်နေ့တခြားပိုးဆိုးလာနေတာပါမြန်မာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနရဲ့ဇူလိုင်လ5ရက်ထုတ်ပြန်ချက်အရပိုးစစ်ဆေးမှုတထောင်ကျော်မှာပိုးတွေ့သူ3000နီးပါးရှိနေပြီးတော့ပိုးကူးသူနဲ့သေဆုံးသူတွေကလည်းနေစဉ်လိုစံချိန်တင်တိုးလာနေတာဖြစ်ပါတယ်။ COVID-19 ရောဂါအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အင်ဒိုနီးရှားနိုင်ငံမှာနေစဉ်ပိုးကူးသူ4000ကနေ5000အထိရောက်လာတာကြောင့်အဆိုးဆုံးအခြေအနေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့အဆင့်မြင့်အရာရှိတစ်ယောက်ကဒီကနေ့ပြောပါတယ်။ကာယောဂါကြံအလူလဲရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံထဲမှာကူးစက်များ Delta မျိုးဗီဇပြောင်းပိုးကူးစက်ပြန့်နှံ့လာတဲ့အတွက်အခြေအနေပိုဆိုးလာပါတယ်။ဆေးုံတွေမှာလည်းလူနာတွေအတွက်အောက်ဆီဂျင်ရရှိရင်းနဲ့လူနာတွေဆေးကုသမှုရရဲ့အခက်ကြုံနေရပါတယ်။ပြီးခဲ့တဲ့ဆယ်ရက်ဆက်တိုက်ပိုးကူးသူတစ်တိုးလာပြီးတော့တိတ်ဆုံးသူက900ကျော်တဲ့နေလည်းအတော်များပါတယ်။ကာကွယ်ဆေးထုတ်အစီအစဉ်တွေကလည်းနှေးကွေးနေတာပါ။မတုံမဲထားတဲ့အဆောက်အုံတွေအပါအဝင်တည်ထောင်လူနာဆောင်တွေအဖြစ်ပြောင်းလဲနေတဲ့နေရာတွေကိုစီစဉ်ထားသလိုအောက်ဆီဂျင်တွေတိုးပြီးတော့ထောက်ပံ့မှုအစိုးရကပြင်ဆင်ထားတယ်လို့အဆင့်မြင့်အရာရှိတစ်ယောက်ကပြောပါတယ်။အင်ဒိုနီးရှားမှာမနေ့ကပိုးကူးသူ3000ကျော်ရှိပြီးတော့စုစုပေါင်းပိုးကူးသူကတော့နှစ်သက်တမ3တန်းကျော်သွားပါပြီ။တရုတ်နဲ့စင်ကာပူလိုနိုင်ငံတွေကအကူအညီတွေတောင်းခံထားတယ်လို့လည်းအဲ့ဒီအစီအမံအရာရှိကပြောပါတယ်။ဂျကာတာမြို့တစ်ဝိုက်ကဆေးရုံတွေမှာလူနာကရင် 8000 ထပ်တိုးထားပြီးတော့ဗော်နီယိုကျွန်းပေါ်ကဆူမာထရာနဲ့ကာလီမန်တန်ဒေသအခြေအနေကိုပါအနီးကပ်စောင့်ကြည့်နေတယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဘူဒီဂနာဒီဆာဒီကင်ကပြောပါတယ်။ဒီအချိန်မှာပဲဂျပန်နိုင်ငံကအိနေချင်းအာရှနိုင်ငံတွေအတွက် AstraZeneca COVID ကကွယ်ဆေးတန်းချီဒီတစ်ပတ်အတွင်းထပ်ပြီးတော့ပေးပို့လူဒန်းသွားမယ်လို့ပြောပါရယ်။တိုင်ဝမ်အတွက်ကကွယ်ဆေးတန်းချီပေးပို့သွားမယ်အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆူမိုတေဂီကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်။ပြည်ကြဲလာမှာတော့ကကွယ်ဆေးတစ်တရမှာ2တန်းပေးပို့ထားပြပါပြီ။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့အတွက်ကကွယ်ဆေးတွေကိုကနအူပေးပို့လူဒန်းထားပြီးဖြစ်တယ်လို့ထိုင်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေအတွက်ကကွယ်ဆေးတစ်တန်းစီထပ်ပြီးတော့ပေးပို့လူဒန်းသွားမယ်လို့လည်းဝန်ကြီးမိုတေဂီကပြောပါတယ်။အစ္စရေးနိုင်ငံကတက်တန်းကုန်ခါနေ Pfizer and BioNTech COVID ကကွယ်ဆေး9သိန်းအလဟတဖြစ်မသွားအောင်လို့ဒီလနောက်ပိုင်းတောင်ကိုရီးယားနိုင်ငံမှာအရင်ထိုးပေးနိုင်အောင်ပေးပို့သွားမှာဖြစ်ပြီးအဲ့ဒီအရေးအတွက်အတိုင်းတောင်ကိုရီးယားကအစ္စရေးကိုလာမဲ့စက်တင်ဘာနဲ့အောက်တိုဘာလမှာပြန်ပြီးတော့ပေးအပ်မှာဖြစ်ပါတယ်
။ဒီ vaccine은 이미 우리나라에서 허가를 받은 100개
တခြားနိုင်ငံနဲ့ကကွယ်ဆေးလဲလှယ်ရေးအစီအစဉ်ရအခုလိုလောက်တာပါနောက်ပိုင်းဆေးတွေပို့လာမယ်ဆိုရင်တော့ COVID-19 ကာယောဂါတက်ဖြစ်နိုင်ရေးဆေးလိုအပ်နေတဲ့နိုင်ငံတွေကိုပေးပို့သွားမှာဖြစ်ပါတယ်လို့တောင်ကိုရီးယားယောဂါထိန်းချုပ်ရေးနဲ့ကကွယ်ရေးအေဂျင်စီညွှန်ကြားရေးမှူးယွန်ယူကျုံးကပြောပါတယ်အစိုးရအချင်းချင်းကြားကာကွယ်ဆေးလှည့်လည်ရေးအစီအစဉ်ကိုဒီကနေ့ပဲသဘောတူလက်မှတ်ရေးထိုးလိုက်တာပါတောင်ကိုရီးယားကလည်းလက်ရှိတိုးလောင်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုအလင်းမြန်ထိုးနှံပေးနေပါတယ်အစ္စရေးနိုင်ငံမှာတော့လူဦးရေ90ရာခိုင်နှုန်းကာကွယ်ဆေးနှလုံးအပြည့်ထိုးပေးထားပြပါပြီတောင်ကိုရီးယားမှာကနအူးညွန်မှန်းထားသလိုမျိုးလာမယ့်နိုဝင်ဘာလထက်အစောပြီးတော့လူဦးရေ80ရာခိုင်နှုန်းလောက်ကိုကာကွယ်ဆေးတစ်လုံးတော့အ ਨੇ ဆုံးထိုးပေးနိုင်မယ်လို့လည်းမျှော်လင့်နေတာဖြစ်ပါတယ်
နောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ဒေါန်ဆန်းစုကြည်အမှုကြားနာစစ်ဆေးတဲ့သတင်းနဲ့ဆက်ပါမယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ဒေါန်ဆန်းစုကြည်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံခြုံလုံဆောင်တယ်ဆိုပြီးရသက်သက်ကြီးပုံမှ905ခါဝင်းနဲ့အမှုတရဲတဲ့ဆွဲချက်တင်ထားပေမဲ့တရားလိုပြတက်တွေကိုမင်းမြန်စစ်ဆေးပြီးသလောက်ပြစ်မှုကျွလွန်နေဆိုတာတက်တွေပြနိုင်လောက်အောင်မခိုင်မာဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကပြောပါတယ်905ခါဝင်းအမှုအပါအဝင်နေပြည်တော်အထူးတရားရုံးမှာဒီနေ့ဇွန်လ6ရက်နေ့စစ်ဆေးခဲ့တာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ6ရက်နေပြည်တော်တည်ထောင်တရားရုံးမှာဒေါန်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်ကြားနာစစ်ဆေးပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုံဆော်လုံဆောင်မှုရစသက်ကြီးပုံမှား905ခါခွေတဘောဝပေးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှား25ချိုးဖောက်တဲ့ဆိုရက်အမှုနှစ်မှုအတွက်စစ်ဆေးတာဖြစ်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်တရားလိုပြတက်တွေကိုစစ်ဆေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းလင်းတွေကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့အတူသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုရဲတတွဲတဲ့ဖြစ်တဲ့ပုံမှန်905ခါခွေချိုးဖောက်တဲ့ဆိုတဲ့အမှုမှာတရားလိုပြတက်တွေရဲ့ထွက်ဆိုချက်တွေကပ ြစ်မှုကျူးလွန်တယ်လို့တက်တည်ပြနိုင်လောက်အောင်မခိုင်ပါဘူးလို့ရှင့်နေဒေါ်ဆန်းမာလာညွန်ကပြောပါတယ်။ဒေါ်ဆန်းစုကြည်တို့ဖမ်းဆီးခံထားရတဲ့အချိန်ဖေဖော်ဝါရီလ9ရက်နဲ့23ရက်နေ့တွေမှာ NLD ဗဟိုကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ကိုတရားလိုဘက်ကတက်တည်အဖြစ်တင်ပြထားတာဖြစ်ပါတယ်။
အဲ့တာရတဲ့ကိုသူကဒီငွားနေပြောသူပေးစာနေထုတ်တယ်လို့ပြောတယ်ဆက်နေပေးစာနေအမားကပြောတယ်အဲ့ပေးစာနေထုတ်တယ်ဘသူကျင်းနေဆိုတာလဲသူကတက်တယ်တက်တယ်အင်းအင်းချစ်တာအဓိကတော့ဆက်မှာထွက်သူနာမရှိနောက်23ရက်နေ့ကသာဆိုလဲသူ့ဂျုံကနေဆက်စာနေထုတ်တယ်ဆိုတာလဲသူပြောတာလည်းကြည့်ရအဲ့လိုဘလို့ထုတ်တယ်ဆိုတာတက်တယ်သူမသွင်းတာဘူးသူတစ်ချက်အတန်တန်ရှိနေပေါ့နော်နောက်ပြောသာထုတ်တဲ့အချိန်လေးမှာစွတ်စက်ကနေဒီအလုံးတိတ်တိတ်တနာလာတယ်။အင်းဒီမကပါတဲ့အောင်အဆက်အသွယ်တက်နေပြီးတော့ကုကြရမအမားတို့ကတိတ်တိတ်ခံထားတဲ့အချိန်မှာဒီစာရွက်တွေထုတ်တဲ့အတွက်ဆိုတော့ကျဲကဲဆိုဒီစာရွက်တွေကတိတ်တိတ်ခံရနေအောင်ထုတ်တယ်။သူလက်မှတ်လည်းမပါဘူးဆိုရတာဒါတရားမဟုတ်ဘူးပေါ့နော်။သူငယ်ရောက်တည်းရလို့ပါအောင်ဖြစ်ပြီးသူတို့တင်းတင်းနဲ့တက်တဲ့စာရွက်တော့မှသူတို့ဘယ်ဟာထုတ်တယ်ဆိုတာသူတို့မပြောဘူး။တက်တယ်မပြနိုင်ဘူး။တင်းနဲ့ဘယ်နည်းအတင်နဲ့ဆိုတာသူတိတ်စာပြောရမှာလေ။နောက်တွေ့ဆိုလဲသူရဲ့ကျဲကဲဒီယာကြီးက
ပြီးခဲ့တဲ့ရုံချင်းမှာပုံမှန်905ခါခွေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့သက်သေတွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒွန်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံပဲပယ်ချခဲ့တာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေကပြင်ဆင်နေကြပါတယ်။တိုင်းတရားရုံးတင်ပြမယ့်အမှုအတွက်ဒီကနေ့ချောင်းနာဘွဲမှာစစ်ဆေးမှုမလုပ်ဘဲရပ်နားဖို့ဒေါ်ဆန်းမာလာညွန့်တို့ဘက်ကတင်ပြခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့တာကြောင့်ဒီကနေ့မှာအမှုဆက်စစ်ခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်ပြီးတော့တရားမျှများတတဖြစ်အောင်အထက်အဆင့်ဆင့်ကိုလိုအပ်ရင်အယူခံတက်ဖို့ဒေါ်ဆန်းစုကြည်ကလည်းလိုလားတယ်လို့ဒေါ်ဆန်းမာလာညွန့်ကပြောပါတယ
်။အမားတို့ကမနေ့ကခရိုင်ကထားတဲ့အမိန်ကခုနှစ်ရက်နေရမယ်လို့လည်းခုနှစ်ရက်တုန်းကဆက်နေရဘလို့ခုနှစ်ရက်နေရအောင်လုပ်ပြီးတယ်လို့ပြောတယ်ဆက်ရတတ်တာပေါ့ဒါပေမဲ့အမားဒါနဲ့အပတ်နေပြီးတော့သွားမှအမားတို့ကအရာဝုန်းနေပြောခန္တလေးတိုင်အောင်ပြင်မှာပေါ့အမားတို့ကတော့ဟိုတနေ့တည်းကပေါ့အနည်းငယ်ချက်ချင်းတည့်ရယ်ဆိုတော့အသက်တာကတော့အန်တီယာဒီအမိန်ကိုဘလို့ဟိုဒီတက်လို့ရတဲ့အတီတက်ပါဆိုတဲ့အတွက်အမားတို့ကတော့တက်မယ်ဒုံကဟိုသူစစ်တာကသူစစ်တာကလည်းသူ့ရဲ့ရုပ်ရုပ်သူ့ရဲ့လုံးလုံးအမလုံးကြီးတော့လည်းသူကတက်တယ်အန်ဂျာရာနဲ့ပမာပြောအမားတို့ဘက်ကဒီတက်ဒီတဲလိုက်တဲ့အမိန့်တွေအတွက်ကတော့အမားတို့ကအဆုံးတက်မှာပါအမားတို့
စစ်တပ်ကအာဏာသိမ်းပြီးတမရနယ်နိုင်ငံတော်အတိုင်းအမြံတို့ကိုဖမ်းဆီးထားခြင်းစစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတရားလိုဘက်ကတက်တဲ့အဖြစ်တင်သွင်းပြီးဒါတွေကြောင့်အများပြည်သူတင်းငိတ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုဆိုတဲ့ဥပဒေကိုချိုးဖောက်တယ်လို့တရားစွဲဆိုထားတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်အပေါ်နောက်ထပ်စွဲဆိုထားတဲ့တဘောဝပီးရနေရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှန်25နဲ့စွဲတဲ့အမှုအတွက်လည်းဒီကနေ့နေပြီးတော့တည်တံတရားရုံးမှာစစ်ဆေးကြားနာပါဗျ။ဒီအမှုအတွက်ကိုတော့တရားလိုတက်တွေတွေကိုစစ်မေးခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။ဒီကနေ့စစ်ဆေးခဲ့တဲ့အမှုတွေအတွက်နောက်တစ်ချိန်တရားရုံးကတော့ဇူလိုင်လ23ရက်နေ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လူဝတ်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခငယ်ပိုးကုံသွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခခွေတို့အပြင်တဘောဝပေးရတဲ့စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့အမှုက2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲဆိုခံထားရတာပါရှင်
။မကွန်ပျူတာတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အင်းစင်ထောင်အတွင်းကနိုင်ငံရေးအကျဉ်းသားတွေအမှုစစ်ဆင်နေမှုရန်နာထားလိုက်ရတဲ့အခြေအနေကိုပြောပြပါမယ်။အနာသိမှုအပေါ်ဆန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရသူတွေရဲ့အမှုတွေကိုရန်ကုန်မြို့အင်းစင်ထောင်အတွင်းကအထူးတရားရုံးတွေမှာစစ်ဆေးနေတာကိုဗစ်ကြောင့်ယာယီဆိုင်ထားတယ်လို့ရှင်းနေတွေကပြောပါတယ်။တရားစွဲခံထားရသူတွေကိုလောလောဆယ်ရုံးမထုတ်တော့ပဲချုပ်ရဲ့ရမန်ရဲ့ချင်းကိုပဲထပ်ပေးနေတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုနှုန်းတွေပိုတိုးလာပြီးတော့စိုးရိမ်ရတဲ့အခြေအနေပြန်ပြီးတော့ဖြစ်လာတဲ့အတွက်ရန်ကုန်အင်းစိန်ထောင်ထဲမှာအထူးတရားရုံးဖွင့်လှစ်စစ်ဆေးနေတဲ့အမှုတွေကိုစစ်ဆေးကြနာတာရပ်လိုက်ပါတယ်။ဆရာနာသိမ်းမှုဆန့်ကျင်မှုနဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့သူတွေကိုလောလောဆယ်အမှုမစစ်တော့ဘဲချုပ်ရက်ရမန်ပေးနေတာကြောင့်အမှုတွေပိုပြီးတော့ကြန့်ကြာလာမှာကိုလည်းမိသားစုတွေကစိတ်ပူနေကြပါတယ်။ဒါနဲ့ပတ်သက်လို့တရားရင်ဆိုင်နေရဆဲသူတယောက်ရဲ့ဖခင်က VOA ကိုပြောပြပါတယ
်သူကနှစ်ပတ်ချင်းချင်းထားတာပဲနောက်ဒီတစ်ပတ်ပြီးနောက်တစ်ပတ်ဒီကမှာတစ်ပတ်တစ်ပတ်ဖြစ်ပြီးတော့သူကလည်း90ဆိုတာအဲ့ဒါနဲ့အပြတ်ပြတ်မယ်လို့ပြောတာပဲအဲ့လိုပြောပြီးတော့အခုကလေးတွေကျဲကိုသူကဘာမှမသိကြဘူးဘာမှမသိကြဘူးဖြစ်နေတော့ကိုယ့်ရဲ့မှာပေါ့ကလေးတွေ အမှုတို့ပြန်ရတယ်လို့ပြောကြတယ်ဒီကြောင့်တရှိလိုက်တယ်ဆိုတော့ဘယ်နည်းနဲ့ကိုရလဲမသိရအဲ့လိုဖြစ်တော့ပို့ပြီးစိတ်ပူတာပေါ့
အင်းစိန်ထောင်ထဲမှာအခုလိုမျိုးချုပ်ရက်ယမန်နဲ့ဖန်းစီထိန်းသိမ်းခံထားရသူတွေအပါအဝင်ဆရာနာသိမ်းမှုကိုစန့်ကျင်တဲ့အတွက်ဆက်ပြီးတော့ဖန်းစီခံထားရသူက2000ကျော်လောက်ရှိနိုင်တယ်လို့ဥပဒေကြိုးဆောင်ရှေ့နေတူဦးဖြစ်တဲ့ရှေ့နေဦးခင်မောင်မြင့်ကနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင် AAPB B ရဲ့စည်းရုံးပေါ်အခြေခံပြီးပြောပြပါတယ
်ဒီလက်စည်အနေနဲ့လည်းပဲနကူက3000ဝန်းကျင်ရှိတာအနည်း921ယောက်ပြန်လွတ်လိုက်ပြီဆိုတော့2200ဝန်းကျင်တော့ရှိတယ်အဲဒီမှန်တာပေါ့နော်ဒါကတော့ဆောင်မက်ကရှင်းတော့ကျွန်တော်လည်းအတိမပြည့်နိုင်ဘူးကျွန်တော်မှန်းဆကြည့်ပါလို့ရှိတဲ့အနေကြောင့
်ဖမ်းဆီးခံထားရတဲ့သူတွေကအင်းစိန်ထောင်ရဲ့အထူးတရားရုံးမှာစစ်ဆေးခံရသူတွေကိုအရင်တော့ကယုံချင်းရက်တွေမှာယုံထုတ်ပေမဲ့အခုတော့ရက်အကန့်အသတ်မရှိရွှေဆိုင်ထားတာဖြစ်ပါတယ်အင်းစိန်ထောင်တဲကအထူးတရားရုံးနေစီကိုတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေဥပဒေရရှိနဲ့ဥပဒေရုံးဝန်ထမ်းတွေရုံးထုတ်ပေးတဲ့လုံခြုံရေးတပ်ဖွဲ့တွေအမှုစစ်ဖို့လာတဲ့ရဲရရှိနဲ့ရဲဝန်ထမ်းတွေတရားလိုပြတရားခံပြတပ်တွေရှေ့နေတွေစသဖြင့်နေ့စဉ်အဝင်ထွက်လုပ်နေတဲ့သူက300လောက်ရှိတယ်လို့ရှေ့နေတွေကပြောပါတယ်။လောလောဆယ်မှာအင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့သူတွေကိုသူတို့မှာယောဂပိုးရှိမရှိစစ်ဆေးတွေပေးနေတယ်ဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့ထောင်ထဲကိုအဝင်ထွက်လုပ်နေတဲ့သူတွေကိုတော့လက်သက်ဆေးရည်တွေသုံးဖို့လက်ဆေးဖို့နှာခေါင်းဆေးတွေတက်ဖို့မျက်နှာဖုံးအကာနဲ့လက်အိတ်တွေဆွတ်ဖို့အကျဉ်းထောင်ဘက်ကညွှန်ကြားထားတယ်လို့ရှင့်နေဦးခင်မောင်မြင့်က VOA ကိုပြောပြပါတယ်
။အခုဒီအစ်စင်ကိုညှင်းထောင်ဆိုရင်အကျအချို့တင်အား1000ဝန်းကျင်ပေါ့ထိတ်ထောင်ပြီးပြီးမှချိန်ချင်းထားတယ်။ဒီအထဲထဲမှာတော့သူတို့ကိုဗစ်ပိုးကူးစက်ခံရဖို့ကအခွင့်အရေးငယ်တယ်။ဘာလို့လဲဆိုတော့သူကအပြင်နဲ့အဆက်အသွယ်သိနေရှိတာ။ရှင့်နေတဲ့တစ်ခုတည်းသောဒီလမ်းကြောင်းကအထူးတရားရုံးလမ်းကြောင်းတစ်ခုပဲရှိနေတယ်။အထက်ထဲမှာများဒီကိုဗစ်ကိုကူးစက်ခံရမယ်ဆိုရင်ကူးစက်မှုလုံးကအယမ်းမြန်တယ်။ဒါကြောင့်လို့ဆိုတော့ထားနိုင်တဲ့ဒီအဆောင်ကြီးရဲ့ခြေအနေနဲ့ထားထားတဲ့လူကြီးတွေကမပြဘူး။လူကြီးတွေအယမ်းကျက်တယ်
။ထောင်ထဲမှာတော့ COVID-19 ကပ်ရောဂါတားဆီးရေးကျန်းမာရေးပညာပေးစည်းမျဉ်းတွေအတိုင်းလူချင်းချင်း6ပေစီခြားပြီးတော့ social distancing အနေနဲ့နေနိုင်မှုကတော့ဖြစ်နိုင်ခြင်းနဲ့ပါတယ်လို့ဂျွန်လ30ရက်နေ့ကလွတ်မြောက်လာတဲ့လူငယ်တအူးက VOA ကိုပြောပြပါတယ်။ရန်ကုန်တိုင်းထဲမှာကိုကိုကျွမြို့နယ်တရားရုံးနဲ့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်6ခုကနေလွဲလို့ကြံတဲ့38မြို့နယ်အတွက်အထူးတရားရုံးတွေကိုအင်းစိန်အကျဉ်းထောင်ထဲမှာပဲစီစဉ်ပြီးတော့အမှုတွေကိုစစ်ဆေးနေတာပါတရားရုံးစီမံခန့်ခွဲမှုအတိုင်းတရားရုံးချင်းတွေကိုသတ်မှတ်ထားတာဖြစ်ပါတယ်တပ်တွေထွက်ဆိုမဲ့သူများတဲ့အမှုကိုတော့တပတ်ရုံးချင်းတပ်တွေထွက်ဆိုမှုနည်းတဲ့အမှုကိုတော့နှစ်ပတ်ချပြီးတော့ရုံးချင်းခေါ်ထားတာဖြစ်လို့ဒီရပိုက်အပြောင်းလဲပုံမှာမူတည်ပြီးတော့ရုံးချင်းတွေကိုရွှေ့ဆိုင်းသွားမှာဖြစ်ပါတယ်ဂျွန်လ30ရက်နေ့ကရန်ကုန်တိုင်းအင်းစိန်ထောင်အပါအဝင်နိုင်ငံတော်ကအကျဉ်းထောင်အသီးသီးကနေအကျဉ်းကျနေသူပေါင်း2296ဦးကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးလိုက်ပါတယ်။ဒီလိုလွှတ်ပေးလိုက်တာကတော့လူသားချင်းစာနာတဲ့လုပ်ရပ်ပါလို့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ကမနေ့ဇူလိုင်လ5ရက်နေ့ကထုတ်ပြန်ပါတယ်။အမှုရင်ဆိုင်စဲအချုပ်သားတွေကိုအမှုရုပ်သိမ်းပြီးတော့အခုလိုလွှတ်ပေးလိုက်တဲ့အပေါ်တပ်ဆိုင်ရာမိသားစုတွေနဲ့ပြည်တွင်းပြည်ပလူခွေအဖွဲ့အစည်းတွေဘက်ကစိတ်အားတက်ကြွလိမ့်မယ်လို့ယုံကြည်ကြောင်းလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။လူခွေအဖွဲ့တွေဘက်ကတော့အစကတည်းကဖမ်းမထားတဲ့သူတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့ပြောကြပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်နဲ့သက်ဆိုင်တဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။ကိုဗစ်တည်ပြီးလူနာတိုးလာနေတဲ့ရခိုင်ပြည်နယ်မှာကျောင်းသူကျောင်းသားတွေကိုအတုလိုက်ခွဲပြီးအချိန်ကြာတင်ဖို့ပညာရေးတာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ပညာရေးဝန်ထမ်းအနေနဲ့ကျောင်းသူကျောင်းသားတွေကြားမှာပါကိုဗစ်ရောဂါကူးစက်သူတွေရှိနေတာကြောင့်တိုးနဲ့တိုးခက်ခွာခွာနေပြအောင်အတန်းအပေါ်မူတည်ပြီးအလဲလိုက်အချိန်ခွဲတက်ရမယ့်စနစ်ကိုလုပ်နေတာဖြစ်ပါတယ်။ရခိုင်ကကျောင်းတွေမှာကိုဗစ်ထိန်းချုပ်ရေးစည်းကမ်းတွေလုပ်နေတာနဲ့ပတ်သက်လို့ရခိုင်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတနေ့ထက်တနေ့ကိုဗစ်ကူးစက်ခံရသူတွေများလာသလိုပညာရေးဝန်ထမ်းတွေနဲ့ကျောင်းသူကျောင်းသားတွေအထိကိုဗစ်ကပ်ရောဂါကူးစက်သူတွေရှိနေပါတယ်။ကိုဗစ်အတည်ပြုလူနာတွေရှိနေတဲ့အခြေခံပညာကျောင်းတွေကိုလောလောဆယ်ပိတ်ထားတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးစီမံဒေါက်တာထွန်းသိန်းကပြောပါရယ
်ကျွန်တော်တို့မှာတော့အခုလက်ရှိအဖြစ်ပညာရေးသင်ကြားရေးဝန်ထမ်း9ဦးကူးစက်ထားတာရှိပါတယ်ကျောင်းသားကျောင်းသူကတော့9ဦးစုစုပေါင်း16ဦးဒီ positive ကူးစက်ထားတာရှိပါတယ
်ဘယ်မျိုးနေတွေမှာလဲ
ကျွန်တော်တို့တွေ့နေမှာတော့ပန်တွင်းမြို့နယ်နဲ့အဓိကတော့မောင်တွင်းမြို့နယ်ကြောက်ဖြူနဲ့အပေါက်တော်တွေမှာကူးစက်ထားတာရှိပါတယ်စစ်တင်မြို့နယ်မှာဆိုရင်လည်းဒီမူပြအာထကခွဲအမြင့်ကျောင်းမှာဆံမတူကိုယ်စက်ပိုစစ်တဲ့လူနာဖြစ်ရှိပါတယ
်ဆက်လက်ဖွင့်နေစေចောင်းတွေမှာတော့ចောင်းသားចောင်းသူတွေကိုတဦးနဲ့တဦး6ပေအကွာကနေအတက်နိုင်ဆုံးလူချင်းခက်ခွာခွာဖြစ်နေအောင်အပတ်ဆင်လိုက်အဆိုင်ခွဲပြီးចောင်းတက်ဖို့သက်ဆိုင်ရာပညာရေးဌာနတွေကိုညွှန်ကြားထားတယ်လို့လည်းပြောပါတယ်
ခိုင်ပြည်နယ်ပြည်နယ်စီမံအုပ်ချုပ်ရေးစီမံအုပ်ကောင်စီရဲ့ တိကျလွတ်ညုံမှုနဲ့အတူကျွန်တော်တို့ပညာရေးဝန်ကြီးဌာနကျမရေးနဲ့အစိုးရဝန်ကြီးဌာနကသတ်မှတ်ထားတဲ့မူပုံနဲ့အညီကျွန်တော်တို့တင်ကြဖို့အတွက်ဆောင်ရွက်ပါတယ်တင်ကြဖို့အတွက်ဆောင်ရွက်တဲ့အခါမှာတခုတချို့သောကျောင်းတွေမှာကျုံသားအင်အားများတဲ့အတွက်ဒီတင်ကြဖို့ဟိုပါပေါ့ဒီကျုံသားအားမဆန့်ဖြစ်တယ်မဆန့်ဖြစ်တဲ့အခါမှာကျွန်တော်တို့နှစ်တော့တက်တဲ့အရှင်ကြီးလေးဖြစ်လာတယ်ဒီအခုဆိုလို့ရှိရင်မြို့နယ်ပညာရေးမှုတွေကိုကျွန်တော်တို့အနေနဲ့ဖုံးချင်းတော့၎င်းဒီကျောင်းသားစီစစ်ဖို့ပေါ့နော်ဆိုလိုချက်ကတော့ဒီကျောင်းသားအင်အားကျောင်းရဲ့အခန်းကျေကို36နဲ့စားပြီးတော့ကကျောင်းသားရဲ့ဥယေဝင်စင်တနတ်ဇာလင်ဆောင်ရွက်ဖို့ဆောင်ရွက်တဲ့အခါမှာနှစ်တော့တက်ဖြစ်တယ်လို့ဖြစ်ပါစေဟိုပေါ့ဟိုအပချာဖြစ်ပါစေဘလို့ပဲဖြစ်ဖြစ်ကိုပစ်စီမင်းစီကန်းနဲ့အညီဆောင်ရွက်ဖို့တုံးနဲ့တူကျောင်းမပိုက်တော့ဖို့အတွက်ကလေးတွေရဲ့ပညာသင်ကျမ်းမှုအတွင်းချဖို့အတွက်စိုးစားဆောင်ရွက်ကြဖို့ဆိုပြီးတော့ကျွန်တော်တို့မြို့နယ်မှုတွေခရင်မှုတွေရှိကိုဖုံးဖဲနှံ့ညွန့်ထားပါတယ်စာလဲထုတ်ထားတာရှိပါတယ
်အခြေခံပညာအကြောင်းတွေကိုဇွန်လမှာပြန်ဖွင့်ခြင်းကရခိုင်ပြည်နယ်မှာကျောင်းသားရာဂိုင်းနှုံးပြည်နီးပါကျောင်းပြန်တက်တယ်လို့မြို့နယ်ပညာရေးမှူးကပြောကြားထားပါတယ်အခုကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်နေပေမဲ့လည်းရခိုင်ပြည်နယ်တဲကအခြေခံပညာအကြောင်းတွေအလုံးကိုပိတ်ဖို့အစီအစဉ်မရှိသေးဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်ကိုဗစ်စီးကနဲ့အညီကြောင်းတက်နိုင်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်ဒီကိုဗစ်ရဲ့ကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ကျောင်းတွေကိုဗလာကျွန်တော်တို့အဆိုင်နဲ့တက်ခိုင်းမှာဖြစ်ပါအဲမနေ့ညနေဒီလိုအဆိုင်နဲ့တက်တဲ့ကျောင်းတွေမှာတော့ပုံမှန်အားဖြင့်အနည်းဆုံး10နာရီချပြီးတော့တက်ရမှာဖြစ်ပါတယ်လက်တလုံးမှာတော့ကျောင်းတွေအနေထားဆရာတွေရဲ့အနေထားစာသင်ခန်းတွေရဲ့အနေထားတွေကိုကြည့်ပြီးတော့တချို့ကြောင်ဆိုလို့ရှိရင်တပတ်ကြောင်တဲ့ကြောင်သားတွေကတပတ်နာဆရာတွေကတော့မနာပါဘူးသူအလှဲ့နဲ့သူကြောင်တက်တဲ့စနစ်ကိုကျင့်သုံးဖို့ကျွန်တော်တို့ညွှန်ကြားထားပါတယ်ကြောင်တွေကိုတော့ကဒုံသားကြီးပိတ်ပလိဖို့အစီအစဉ်မရှိပါဘူးဒါကြောင့်ဆိုတော့ကွန်ဂရက်ရဲ့နေ့ကပညာရေးမှာတစ်နှစ်နောက်ကျထားတဲ့အတွက်ကျွန်တော်တို့ကြောင်သူကြောင်သားတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ကမိမိသက်ဆိုင်ရာအတန်းလိုက်အရေးအသွေးတွေရှိအောင်လို့ဆောင်ရွက်ခြင်းဖြစ်ပါတယ်ကျွန်တော်တို့အကြောင်းတွေပိုက်လိုက်ပြီးတော့အချိန်တိုင်းအောင်စီရင်ထုတ်ပေးလိုက်မယ်ဆိုလို့ရှိရင်တော့အဲဒါပညာရေးဘက်မှာထိရောက်မှုမရှိဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဇူလိုင်လ5ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်ခံရသူ900ကျော်အထိရှိနေပြီးသေဆုံးသူကတော့3ယောက်ထက်မနည်းရှိပါတယ်ရခိုင်ပြည်နယ်ကိုဗစ်ကူးစက်မှုတွေထပ်တိုးမလာဖို့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့လှုပ်ဆောင်နေချိန်မှာပဲပြည်သူလူထုအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေကိုလိုက်နာကြဖို့ကိုလည်းအာဏာပိုင်တွေဘက်ကတိုက်တွန်းထားပါရယ်ခင်ဗျာ
ကိုငင်းချမ်းတင်ပြပေးခဲ့ပါခင်ဗျာဒါနဲ့တစ်ဆက်ထဲမှာပဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအတွင်းကိုဗစ်ကူးစက်မှုအခြေအနေကိုလည်းပြောပြပါအောင်မယ်ထိုင်းမြန်မာနယ်စပ်တက်ပြည်နယ်အတွင်းကလူဦးရေအများဆုံးကရင်ဒုက္ခသည်စခန်းဖြစ်တဲ့မဲလစခန်းလို့ခေါ်တဲ့ဘက်ကလောဒုက္ခသည်စခန်းကိုတရင်နှစ်ပတ်ကြာလော့ခ်ဒေါင်းအဝင်အထွက်မလုပ်ရတားမြစ်ထားပါတယ်စခန်းထဲကဒုက္ခသည်တဦးမှာကိုဗစ်ကပ်ရောဂါကူးစက်နေတာကြောင့်ဇူလိုင်လ5ရက်နေ့ကစပြီးအဝင်အထွက်ပိတ်လိုက်တာဖြစ်ပါတယ်ဒီအကြောင်းထိုင်းခြေဆိုင်တရင်တော်မအေးအေးမာကတရင်ပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ပြည်နယ်တဆောင်ရမ်းမြို့နယ်ထဲမှာရှိတဲ့မဲလဒုက္ခသည်စခန်းမှာဘန်ကောက်ကနေအလုလုပြီးပြန်လာသူဒုက္ခသည်တဦးကိုဗစ်ရောဂါဖြစ်လို့မဲဆောက်စည်းရုံးကြီးမှာကုသနေပါတယ်ခုလိုမျိုးဒုက္ခသည်စခန်းထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတယောက်တွေ့ခဲ့ပြီးတဲ့နောက်မေလစခန်းကိုနှစ်ပတ်ကြာဝင်ထွက်ခွင့်အလုံးပိတ်ပင်လိုက်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုပြောပြပါတယ
်။မင်းကတယောက်တွေ့တယ်။ဘာကြောင့်လဲ။လို့ဒီကပြစ်ပြန်လာပြီးတော့စခန်းထဲမှာလည်းဘူးဝင်လို့မရဘူးလေ။ဝင်လို့မရတော့ပြပါတော့။ဘာမှဟုတ်မသိဘူးမရှိတော့နေ။ကျွမ်းနေတော့ဒီစတုံးဒင်းရရမှာသူကပြန်ပြက်လာတယ်ပြန်ပြက်လာတော့အဲ့ဒီမလာချင်းမလာသူကတလူခိုးဝင်နေတော့မပြောတော့ဟု
တ်ကဲ
့သူကပြောတော့သူကနည်းနည်းပူပြီးနာစီပူချီရသွားအောင်တော့ပြရတော့ဆေးမပြန်တော့ဒီမှာပြူလိုက်ကြအဲ့ဒီသူကစကန်းတော့ပြန်နေတယ်ငါ၄ရက်လောက်၃ရက်လောက်ပြန်နေတော့သူကမိမကောင်းလို့နာစုအစ်ကသူကချမ်းသူတော့အဲ့နဲ့တော့ပြရတော့ပေါ်လာတော့ဒီလိုပြည့်ပြည့်ဒီကတော့အဲ့ဒီလောလောဆယ်မှာတော့အဲ့ဒီ
เมื่อสักครั้งมาเป็นนักปฏิบัติมาเราจะรู้ล่วงหน้าได้ที่จริงเราต้องเรียนนักปฏิบัติลูน่าก็เสี่ยงปุ๊บสองปีแก่เลยสักครั้งอนาคตนี้กูเลยกูไปยกกับสังเกตสักครั้งนี้มาท้าบีสังเกตนี่มาเลยเมื่อสักครั้งมาลูยี่เลี้ยงจ่อสีมาเลยถ้าจังกูไปก็ยกกับกูเสียเปลี่ยนบ้านมุมพี่เอากากรเรนี่เนี่ยสักครั้งด้วยเอาเงินทั้งที่กูไปเปลี่ยนท้าบ้านเลยท่านยามาเนี่ยจะมาสิเลยทุกครั้งสักครั้งต้องกูมา
กูไปกับยกับปุ๊กเสร็จตัวนี้ด้วยสิ่งใดเดิมมาเมื่อสักครั้งนั้นจะยามยาวที่พี่ลูน่าตัวนี้ทุกครั้งแต่สักครั้งที่เดินลุเลอุโรปถุยกับเปล่าไปเสร็จครั้งนั้นก็เมื่อไรเมื่อไรมาสุดแล้วแต่เดียวก็จะมาเพื่อนเราอุบยาโอเคอุบยามาอยู่เนี่ยเดียวเดียวก็เราหน้ามาที่ท่านี้ท่านี้เราเปล่าคงท่านี้มาเนี่ยจะมาสุดสุดบ้างทุกครั้งแต่สักครั้งก็คุ้มชีพีเมื่อมาในงานทุกครั้งแต่สุดสุดบ้างแต่ตีนี้บ้าเรา คนเราในไทยนี่จ้าล่ะวะทุกข์ได้เอ็มยาสุก้าก็ยังเนี่ยพี่ปีแต่โอ้มองกระเช้นเช่นเช่นยังใครประมาณซ่าเลยแต่ชาติยังได้ลุ่มอยู่ส่งเลยสิบาทเลยแต่เนี่ยแต่เนี่ยสุยามเขาเด็กพ่อสิริเอ๋ทั้งไปอีกคนนี้เลยย้อนจ้าล่ะจ้าทุกข์ได้เลยฮะสาตาวยี่เนี่ยจะมาอีกปีนี้สั่งยาเข้าเขยเรนยี่สั่งนี่จ้าบาทเลยแต่เจ้าแต่ช่วยทุกข์ได้สักครั้งนี้ก็ สักครั้งนี้จะว่าก็ท่านรู้อยู่เลยสักครั้งนี้มานี่จ้าเรียกพี่ทวีลูกๆนี่จ้าบาร์เลยกูไปก็ยกับพี่ชายมากันแต่ไปสู่ทิ้งช่วงเดือนอุบลีเลยจ้าทุกข์ได้เรียนนี่เนี่ยเป็นงูทวีลูกๆก็มาเลี้ยงกูรับบ่าวถ้าเจ้าทุกข์ได้เรียนสาตาวยี่มาลงเล่าเด็ดเจตนาแค่แค่เรียนยี่สั่งนี้บาร์เลยใช่
มาเอ๋มาตรงนี้ไปปูทาร์บักเนี่ยคุณเสบียวกินปีเนี่ยด้วยงาสิ่งทุกข์ได้ดีสนาเยี่ยงขันเนี่ยทั้งยี่แค่แค่ชิ้นเล็กชิ้นนี้ก็เปรียบเอาไหมกินปีเนี่ยพับปมยุ่งเนี่ยมามาลากาซาพิเคเรตไปบริจาคมีนิกุเนี่ยก็มามองกูทวีโคโลนิจาร์สิบปีทุกข์ได้ลีดังจ้าคุณเช่นที่เนี่ยมาเป็นอะไรดีบ่าวต้องลาจ่อจาราบีพิเดตัวเนี่ยทั้งยี่แค่แค่เรื่องยินสันนิยาร์เอชิ้นนี้ก็รอวิวดินดาวเนี่ยกูเองอ่ะตรงนี้ไปปูทาร์บักเ
မြန်မာစစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖာပုံမြို့နယ်တွင်းကရွာရန်9000ကျော်ဟာလှိုင်းပွဲမြို့နယ်မြန်ကြီးငူဒုက္ခတေစခန်းနဲ့ဖာပုံမြို့နယ်အုံတော်ကြီးပါပဲမှာဖက်ပြီးခုလုံနေကြရပါတယ်လှိုင်းပွဲမြို့နယ်မြန်ကြီးငူဒုက္ခတေစခန်းရောက်ဒုက္ခတေလီထောင်ကျော်ဟာရေရှည်နေထိုင်ဖို့အခက်အခဲရှိနေတယ်လို့မြန်ကြီးငူဒုက္ခတေစခန်းကကျမ်းမာရေးတာဝန်ခံဆရာမနော်ဒစင်ကခုလ
อ่าลูยีก็เนี่ยเราคนเนี่ยเสร็จแล้วอ่าแล้วชิมาก็รอตัวดีมีบทเปรียบเนาะโอ้ยชิลาบ้านเราเพราะฉะนั้นว่าเป็นยังไอ้มาก็ตัวเซมิโอไอ้มามีคนเนี่ยเลยตัวนี้ยิ่งเชื่อมาตัวเป็นอะไรตัวเล็กๆแต่ดูดีเลยเนาะตัวอ่ะแค่เขียนเราไอ้ดีมีบทเปรียบคู่ตัวโตยี่แค่ชิลาบ้านยังยิ่งอุดรเนี่ยตันลุยมีตะคู่ละชานี่เนี่ยพาบอมยูเนี่ยองค์ดอจีเอาไปมาเลยสิบีตัวก็จะต้องเจอยาวชินีลาบ้า
ตัวด้วยตัวสร้างตัวปีนั้นบีนี่ทั้งผู้เนี่ยมันซีเซนปีนั้นบุลูทุกขั้นตัวกูคุณยี่ปีนี่เลยองค์ด้วยว่าสิมีมีจุดจังอ่ะเสียรอุตริธรรมะกับกูรู้ไม่จ้าวเลยทุกทีเราเนี่ยเป็นสองคนนะอุตริเนี่ยมันปีนั้นกูสร้างตัวด้วยปีนั้นที่ว่าเนเน่เนี่ยปีนั้นมันปีนั้นนะเนี่ยนะรุ่นนี้ใช่ไหมไอ้ที่ตัวที่สิมีอะไรเดียวตอนนี้ใครไม่รู้อุตริว่า
ที่ร้านด้วยไต้หวันชินีมันตีเงินที่ร้านเจ้าทุกขั้นเรื่องนี้ยังงูมาเปียนนั่งจ้าที่บุลูยังงูสักขั้นด้วยมือสองท้องอ่ะเปียวว่าเลย
เออขนาดจะกินเนื้อว่าเราเนี่ยแค่กินสิเดี๋ยวมาเลยชิมยาที่เราไม่กล้าเลยเพราะว่าเราชานยาหนาดูน่าบูดาหูแต่เพื่อนเพื่อนเขาเนี่ยมาเลยหัวยาตาเดียมาตีเราที่แค่ใจยามุ่นเลยเสียดีเอาดอกมาเดียวต้องชนะตัวละนั่นยังมีลูกชิลาตัวเดียวพาปมยุ่งในแบบกัจจีวารีมามีมีไม้อันเดียบีมีมาเสตันเนี่ยกี่อันยูดีไต้หวันเปลี่ยนเลยพี่ป้อมมากูสู้ยังใจยุ่งในที่เรื่องนี้ยากูไม่พยายามจะดีบุลูตัวขัดใจรึกาเลยพี่ว่าเลย ถ้าเป็นเลขที่มีมาในงานหน้ามากูจะมุ่งมีอาเปียนในเรื่องโควิด-19โยกับกูจะมาสู้ในยาเรื่องนี้มีจริงกูต้องการจะสังเกตจะมาอีต่อวันค่ะเสียมาโนรสิงกับพี่ว่าเลย
ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုတေးချခွဲကွာရတင်းလုပ်တဲ့အစီအစဉ်လောလောဆယ်အသေးချာမရှိတာကြောင့်စိုးရင်စရာဖြစ်နေတယ်လို့သူကပြောပါတယ်။ဟာလဲဆိုလို့ရှိရင်20-30ပိုင်းနေပြီးတော့တို့ကွာရတင်းထားတာကဟိုး20တိတလပိုင်းရှိတယ်ကျွန်တော်တို့ကွာရတင်းထားတာ။ညဝရရကျန်လာခိုးလာပဲကျန်လာနေဖို့ပဲကျန်လာဆိုတော့တို့ကအကုန်လုံးမိတယ်လေဟိုကွာရတင်းထားတာလေဆိုတော့လေအဲ့လိုအခုကြတော့
ရောအဲ့တေဒီကြကြလဲဗမာနဲ့မပြောဘူးနောက်ဘလူဆီယမ်အင်အားနဲ့နည်းတယ်လေနည်းတယ်ဆိုတော့အနောတို့ကတော့စိုးရင်ရတာပေါ့မြန်မာစစ်တပ်နဲ့ကျန်းယူတပ်မှန်ကတတ်တွေကြမလနဲ့ဧပြီလမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြဖာပုံမြို့နယ်ကဒေသခံ9000လောက်စစ်ဗီးဒုက္ခသည်တွေဖြစ်နေကြတာပါစစ်တပ်ဘက်ကလေရင်ပြန်သူနဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံဘက်ထွက်ပြေးတိ
စင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရရှိတော့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်နှစ်20ကြာအာဖဂန်နစ္စတန်စစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့တွေအားလုံးနှိပါကိုပြန်ယုံသိမ်းဖို့သမ္မတဂျိုးဘိုင်ဒန်ကဆောင်ရွက်နေကြမှာပဲဒီလိုအခြေအနေဟာတာလီဘန်တွေအတွက်အသာစီးရသွားနိုင်တာနဲ့ပတ်သက်လို့အမေရိကန်စစ်တပ်အကြီးအကဲတွေနဲ့တချို့သူတွေကစိုးရိမ်နေကြပါတယ်မီရှယ်ကွင်းပြောထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ရဲ့မဟာမိတ်တပ်တွေ background laser ကနေပြန်ဆုတ်ခွာချိန်မှာအခြေအနေတရက်လုံးကိုအာဖဂန်အစိုးရအနေနဲ့ထိန်းချုပ်နိုင်ပြီလားဆိုတာနဲ့ပတ်သက်ပြီးအကဲခဲဆောင်ကြည့်သူတွေကမေးခွန်းထုတ်နေကြပါတယ်။မြို့တော်ကဘူးရဲ့မြောက်ဖက်မိုင်40ကျော်လောက်မှာရှိပြီးမဟာဗျူဟာအရရေးပါတဲ့ဒီနေရာဟာအခုခါမှာတော့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေရဲ့လက်အောက်မှာရှိနေတာပါ။2000ခုနှစ်အထိအာဏာထိန်းချုပ်ထားတဲ့တာလီဘန်တွေဟာအခုခါမှာလဲအာဖဂန်ဒေသတွေကိုတစားတစားပိုထိန်းချုပ်လာတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။အာဖဂန်နစ္စတန်စစ်မြေပြင်ဆိုင်ရာအမေရိကန်ကုတ်ကဲရေးမှူးဗိုလ်ချုပ်ကြီးအော်စတင်မေလာက
ဒီ look at the security situation it's not good
ညောင်ရေးအခြေအနေကိုကြည့်မယ်ဆိုရင်မကောင်းပါဘူးအာဖဂန်တွေလည်းဒီအခြေအနေကိုသိပါတယ်တာလီဘန်တွေကပိုးပြီးတော့အတင်ရဲလာပါတယ်လို့ဆိုပါတယ်2020ဖေဖော်ဝါရီလကသမ္မတဟောင်းဒေါ်နယ်ထရန့်မှာတာလီဘန်တွေနဲ့ညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လည်းတာလီဘန်နဲ့အာဖဂန်အစိုးရကြားမှာတော့ရှေ့ဆက်မတိုးနိုင်ဖြစ်ခဲ့တာပါတာလီဘန်တွေအခုလိုတစားတစားနယ်မြေတွေတိုးထင်းချုပ်လာချိန်မှာအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတာနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကို Republican ခေါင်းဆောင်တွေကတော့ပြစ်တင်ဝေဖန်ပါတယ်။ဒါပေမဲ့အမေရိကန်ရဲ့အနောက်မဟာမိတ်တွေဟာစနစ်တကျဆုတ်ခွာနေတာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။သမ္မတဂျိုးဘိုင်ဒန်က
We can be value added
but the Afghans နဲ့ဆက်ပြီးတော့ပံ့ပိုးပေးသွားမယ်အာဖဂန်လေကြောင်းတပ်ဖွဲ့တွေလည်းရှိတာကြောင့်သူတို့အနေနဲ့အခြေအနေတွေကိုထိန်းချုပ်သွားပါလိမ့်မယ်လို့ပြောသွားတာပါ။စီပွားရေးနဲ့တခြားလူမျိုးရေးကဏ္ဍတွေမှာလည်းကူညီသွားမှာဖြစ်ကြောင်းအမေရိကန်ဘက်ကပြောထားတာပါ။တကယ်လို့သာအာဖဂန်ဘက်ကအခြေအနေအရရက်ကိုထိန်းချုပ်ထားနိုင်မယ်ဆိုရင်တော့တာလီဘန်တွေအပေါ်လွှမ်းမိုးနိုင်ကောင်းပါရဲ့ဆိုပြီးတော့သုံးသပ်သူတွေလည်းရှိပါတယ်။နိုင်ငံခြားဆက်ဆံရေးကောင်စီကအကြီးတန်းသုတေသနပညာရှင်ဂိုင်လီဇမက်က
Has the Taliban changed? Most people living under
တာလီဘန်တွေပြောင်းလဲသွားပြီလား။အခုတာလီဘန်နေမြေမှာနေထိုင်သူတွေကတော့မပြောင်းလဲဘူးလို့ဖြစ်ကြပါတယ်။ဒါပေမဲ့သူတို့စုခွာရခြင်းနှုန်းကလည်းမဟုတ်ပဲအခုအခါမှာမြေပြင်မှာအများကြီးပြောင်းလဲသွားတယ်ဆိုတာကိုတော့သူတို့နားလည်ထားတယ်ဆိုတာမေးစရာတော့မလိုပါဘူး။ဤပညာအသုံးပြုရတဲ့ပစ္စည်းတွေကိုသုံးနိုင်တဲ့သူတွေလည်းသူတို့မှာမရှိပါဘူး။အင်ဂျင်နီယာ၊ဆရာဝန်နဲ့အုပ်ချုပ်နိုင်တဲ့သူတွေလည်းမရှိပါဘူးလို့ဆိုပါတယ်။တန်တမန်တွေကိုအရေးပေါ်ကဲထုတ်နိုင်မဲ့အစီအစဉ်တွေအမေရိကန်ဘက်ကပြင်ဆင်ထားတယ်ဆိုတဲ့အချိန်မှာပဲကဘူးမှာရှိတဲ့အမေရိကန်တယုံကိုတော့ဆက်ဖွင့်သွားမှာဖြစ်တယ်လို့ဘိုင်ဒန်အစိုးရကတနင်္ဂနွေနေ့ကပြောပါတယ်။အာဖဂန်မှာကျင်းပတဲ့အမေရိကန်တပ်ဖွဲ့တွေဟာတန်တမန်တွေကိုလည်းအကာအကွယ်ပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုဆက်ပြီးတော့အင်္ဂါညစကားဝိုင်းအစီအစဉ်ကိုတင်ပြပေးပါဦးမယ်ကိုယ့်ရဲ့သတင်းမီဒီယာသမားဘဝကိုမျက်နှာသလိုအမှန်တရားအတွက်လုပ်တယ်လို့ခံယူတဲ့အတွက်ဖန်စီအကျဉ်းကြခံခဲ့ရပေမဲ့လည်းသတင်းမီဒီယာအလုပ်ကိုပဲဆက်လုပ်သွားမယ်လို့ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာအင်းစင်ထောင်ကနေပြန်လွတ်လာခဲ့သူအလို့သတင်းတော်တဦးက VOA ကိုပြောပါတယ်သတင်းမီဒီယာသမားအနေနဲ့သ တရင်မီဒီယာအလုတ်ကိုလုံရင်ဖမ်းဆီးချုံနှောင်ခံရတဲ့အပေါ်နောင်တရစရာအကြောင်းလည်းမရှိဘူးလို့အလုတ်သတင်းတော့ကိုပညာဦးကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မြင်းမြန်းထားပါတယ်ခင်ဗျာ
ကိုပညာဦး VOE နဲ့အခုလိုမျိုးဆက်သွယ်မြင်းမြန်းခွင့်ပြုရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဆိုကိုပညာဦးကကျွန်တော်သိထားတာပြီးခဲ့တဲ့ဇွန်လ30ရက်နေ့ကအကျဉ်းထောင်တီတီကနေပြီးတော့ဟိုချုပ်သားအကျဉ်းသားတွေပြန်လွတ်ပေးလိုက်တဲ့အထက်မှာကိုပညာဦးလည်းအဲ့ဒီအချိန်တုန်းကပြန်လွတ်လာခဲ့ရပေါ့နော်ဆိုတော့အခုကိုပညာဦးကျန်းမာရေးဘယ်လိုရှိပါသလဲကိုဗစ်ကောကိုပညာဦးဆစ်ဖြစ်ပါသလားကိုဗစ်အခြေအနေရောဘယ်လိုရှိပါလဲ
ကျန်းမာရေးအခြေအနေကတော့ကောင်းတယ်လို့ပဲပြောရမှာပါကိုဗစ်ကတော့ကျွန်တော်မဆစ်ဖြစ်ဘူးနည်းနည်းလေးထောင်ထဲကပါလာတဲ့အဲ့လိုဝဲဝဲတော့ရှိတယ်ဝဲနည်းနည်းဆွဲတာပဲရှိတယ်ကျွန်တော်တော့ကျွန်တော်ကောင်းပါတယ်
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်သိထားတာကကိုပညာဦးကဒီဖေဖော်ဝါရီလ28ရက်နေ့ကမာရွတ်မှာစန္ဒပြဝဲတရင်ယူနေနဲ့ဖမ်းခံရတယ်လို့ကျွန်တော်သိရတယ်ဆိုတော့အဲ့လိုအဲ့ဒီအနေကဖမ်းခံရတဲ့အခြေအနေလေးပြောပြပါအောင်ချင်းချုပ
်ဟုတ်ကဲ့ဒီလိုပါအဲ့ဖေဖော်ဝါရီ28ကကျွန်တော်ကကမာရွတ်ဆိုင်းငိန်သားမှာတရင်ယူတယ်အဲ့မှာလူဒီဘက်ကစန္ဒပြလူအင်အားလဲ100ကျော်မဲ့ရဲအင်အားလဲ150လောက်ရှိတယ်ရှိနေတော့တခြားမီဒီယာတွေလည်းရှိတယ်မီဒီယာသမားတွေရိုက်ရုတ်တန်ရိုက်ကူးနေကြတယ်ကျွန်တော်လည်းအဲ့တမ်းမှာရှိပြီးတော့ကျွန်တော်လည်းအခင်းဖြစ်တဲ့နေရာမှာတရင်ယူနေတယ်ဟိုဘက်လည်းတရင်ယူဒီဘက်လည်းတရင်ယူပေါ့15မိနစ်လောက်ကျွန်တော်ရောက်ပြီး15မိနစ်လောက်ကြာမှရဲတွေကစပြီးတော့အဲပြစ်ခတ်တယ်တစ်ဖက်ကလည်းနောက်ကနေရဲတွေဝိုင်းလာပြီဆိုတော့အော်တန်ကြောင့်လူလူကရုတ်တဲတဲဖြစ်ပြီးတော့ထွက်ပြေးကြတယ်ထွက်ပြေးတော့သူတို့တနက်ပြစ်တယ်မိခိုးတွေနဲ့မိခိုးတွေမှော်နေရန်နံ့နေရတယ်ပေါ့အဲ့တော့ကျွန်တော်လည်းထွက်ပြေးတယ်ထွက်ပြေးတော့ငမုံဝင်ဘေးကလမ်းထဲကိုလူလူကျောင်းသားတွေကဝင်ပြေးကြတယ်ကျွန်တော်လည်းလိုက်ပြေးတယ်လိုက်ပြင်းနေတဲ့တကားပေါက်မှာစုပြုံတိုးနေတယ်ကျွန်တော်အလှည့်ရောက်ဖို့ကမလွယ်တော့ဘူးရဲတွေလည်းနောက်မှာတနက်တွေနဲ့ပြစ်ပြီးတော့ပြေးလာပြီအဲ့တော့ကျွန်တော်ကဘေးနားကအတင့်တွေ့တဲ့လက်တွန်းလဲလေးရဲ့အောက်ကိုကျွန်တော်ဝင်ပုန်းလိုက်တယ်ဒိုင်မင်ပြစ်လိုက်တယ်ပေါ့အဲ့တော့ကျွန်တော်ဒူးတွေပြဲသွားတာပြဲသွားတော့ဒီကောင်တွေဝင်ချလာတယ်ခုနှစ်ယောက်လောက်ရှိတယ်ဝင်ချလာပြီးတော့ဟိုဘက်ကလည်းတကားကပိတ်သွားပြီတကားတွေကိုဒိန်းဒိန်းဒိန်းကန်တယ်အဲ့မှာမိခိုးငွေတွေဝင်နေတယ်ကျွန်တော်အသာလေးငြိမ်နေတယ်ကျွန်တော်အဲ့ဒါကိုဓမ္မုံဓမ္မုံလောက်ရဖို့ကျွန်တော်ကြိုးစားတဲ့အချိန်မှာသူတို့ကကျွန်တော်ကိုပိတ်သွားတယ်ဟိုမှာတဲ့လှုပ်နေတယ်လှုပ်နေတယ်ဆိုပြီးတော့ကျွန်တော်ကြီးပြေးလာပြီးတော့တနက်နဲ့ထောက်တယ်မင်းထွက်ခဲ့တဲ့ဆဲဆိုပြီးတော့မင်းထွက်ခဲ့တဲ့ဆိုပြီးတော့ဆွဲထုတ်တော့ကျွန်တော်ကကျွန်တော်တရင်နောက်ဖြစ်ကြောင်းကျွန်တော်သူတို့ပြောတယ်ငါတရင်နောက်ပါတရင်နောက်ပါတရင်ယူနေတာပါဆိုတရင်နောက်လည်းဖမ်းွာတဲ့မင်းထွက်ပြေးမင်းကိုတနက်နဲ့ပြစ်မယ်ဆိုကျွန်တော်ရင်ဘက်ကိုတနက်နဲ့သူတို့ထောက်ထားလိုက်ထောက်ထားပြီးတော့ဖမ်းခေါ်သွားတာကျွန်တော်ခံရတာပေါ့
ဆိုတော့ကိုဗညာဦးနဲ့တူတူအဲ့နေရဘယ်နှယောက်ဖမ်းခံရပါလဲ
များတယ်ကိုကျွန်တော်ချွတ်တော့ကျွန်တော်တို့ရှေ့မှာအတင်ဖမ်းမိသားကားတစ်စီးရှိတယ်နောက်ထပ်ကောင်းပေါ်မှာလည်းရှိတယ်ကျွန်တော်တို့ပုံထားတာလည်းကမုံမွေးရှိမှာပုံထားတာလည်း15 5ယောက်လောက်ရှိမယ်ကျွန်တော်လည်းအတူတူမြေကြီးပေါ်မှာပုံထားတယ်ကောင်းပေါ်မှာလည်းလူတွေတော်တော်များနေပြီစုစုပေါင်းဆိုရင်1000ယောက်ဆိုရင်အဲ့နေ့က300လောက်ရှိတယ်ပို့
ဆိုတော့အဲ့ဒီကနေပြီးတော့ဘယ်ကိုခေါ်သွားပါလဲ
အဲ့ဒီကနေကျွန်တော်တို့တက္ကသိုလ်ရိပ်သာလမ်းတွေကိုတို့မောင်းသွားတယ်မောင်းပြီးတော့တက္ကသိုလ်ရိပ်သာလမ်းကနေရာတစ်နေရာပေါ့ကျွန်တော်ထင်တော့အဲ့ဒီနောက်မှာဓာတ်ဆီဆိုင်ဆိုင်ရှိတယ်အဲ့ BME 2တို့ဘာလို့နားမှာတို့နိုင်ဝက်လောက်ရက်တယ်ဒီတိုင်းကျွန်တော်တို့ကောက်ပါဒီတကားပိတ်ထားပြီးတော့နိုင်ဝက်လောက်ရပြီးမှသူတို့ဆက်မောင်းပြီးတော့ကျွန်တော်တို့အင်းစိန်ထောင်တန်းပို့လိုက်တာပ
ါချက်ချင်းမင်းအင်းစိန်ထောင်ခေါ်သွားတာပေါ့နော
်ဒါခင်ဗျာ
အင်းစိန်ထောင်ကထောင်မာကြီးလားကျွန်တော်တို့ဒီဘက်တီးတန့်ထောင်ပါလဲ
တီးတန့်ကိုခေါ်သွားတာပါကို
ဟုတ်ကဲ့
တီးတန့်မှာခေါ်သူတို့စစ်ကြောကြီးလောက်တာပ
ါဟုတ်ကဲ့အဲ့တော့အဲ့မှာစစ်စေးမင်းမြတ်တာပေါ့နော
်ဟုတ်ပါတယ်ကို
ဆိုတော့ကိုပညာဦးကိုစစ်စေးမင်းမြတ်တဲ့အချိန်မှာရိုက်တာနှက်တာနှိစက်တာခံရပါပြီလား
မခံရပါဘူးကိုမခံရပါဘူး
ဆိုတော့စစ်စီမြင့်နာကဘယ်သူတွေကစစ်စီမြင့်နာပါလဲ
အဲကျွန်တော်တို့ရန်ကုန်တိုင်းရဲတွေဗျာစခန်းရဲတွေကျွန်တော်တို့ဖမ်းလာတော့ဟိုတရင်ရဲတွေလို့သိရတယ်ဘေးကဘတ်တွေကဟိုသူတို့မြားတွေဓားတွေလို့ cross တဲ့ဒီရန်ကုန်တိုင်းရဲဘတ်တွေနဲ့တော့မတူဘူးကျွန်တော်တို့စစ်တာတော့ရန်ကုန်တိုင်းရဲအဲ့ဒီရဲရရှိတယောက်ကလည်းကျွန်တော်ကိုပြောတယ်အဲကျွန်တော်တို့ကတိုင်းရဲတွေပါတဲ့တရင်ရဲတွေမဟုတ်ဘူးဆိုပြီးကျွန်တော်ကိုပြောပါတယ
်ဟုတ်ဆိုတော့ကိုပညာဦးကိုသူတို့အဓိကဘာမေးတယ်လဲကိုပညာဦး
အဓိကကျွန်တော်ရဲ့မီဒီယာလုံခြုံရေးသမွေးဝမ်းကြောင်းမှုပေါ့သူတို့ကတန်တရားရှိနေတာပေါ့တန်တရားရှိပြီးတော့အဲ့တော့ကိုပဲသူတို့ကဖိမိတယ်ဂျားထဲမှာကျွန်တော်ဘာတွေလုပ်ခဲ့သလဲပေါ့ကျွန်တော်ကမီဒီယာစပြီးတော့လုပ်တယ်ကျွန်တော်လုပ်ခဲ့တဲ့အချိန်ကနေပြီးတော့ကျွန်တော်တော့ပြောပြတယ်မီဒီယာကျွန်တော်အကြောင်းဒါပေမဲ့သူတို့ကအဲ့ဒီအပေါ်မှာမယုံဘူးကျွန်တော်ပြီးတော့နောက်တစ်ချက်ကကျွန်တော်ကဒီဆန္ဒပြသမားတွေကိုဥဆောင်ပြီးတော့လူယောက်150လောက်ဥဆောင်ပြီးတော့ဆရာနာရှင်ပြုတ်ကြရေးကိုလှုံ့ဆော်တယ်ဆိုပြီးတော့ချင်းချက်လုပ်တယ်ဆိုကျွန်တော်ဟိုတန်တရားနဲ့ခက်ပတ်မေးနေတာ
ဘယ်လောက်လောက်ကြာကြာမေးလဲတင
်အတနာကြီးကြောကြတယ်ကို
ဟုတ်ကဲ့
တနာကြောကြာ
ဟုတ်ကဲ့ဆိုတော့ဂျန်တဲ့လူတွေကိုစစ်စစ်မြတ်နာတွေရောကိုညာကိုကြာလာ
ကြာရပါတယ်အဲ့ဒီနေ့ကကျွန်တော်တို့အကုန်လုံးအဲ့ဒီတီးတန့်ရဲ့ ့မင်းကြီးပေါ့အဲ့ဒီမှာအားလုံးဆစ်ကြတယ်ပထမနေ့ဆိုတော့ရိုက်တာနှက်တာဘာမှမရှိဘူးယအဲ့ဒီနေ့ကတော့အားလုံးဆစ်နေကြတယ်ကြတယ်လူတွေအများကြီးတပြိုင်တည်းဆစ်တာပေါ့
ဟုတ်ကဲ့အဲ့လောက်အချိန်ကြာကြာအဲ့လောက်အချိန်ဆစ်ပြီးသွားတဲ့အခါကျတော့ကိုပညာဦးကိုပေးပို့လိုက်ပါလေ
အဲကျွန်တော်ကို၄ဆောင်ချုပ်ခန်းကိုပို့ပါတယ်အဲ့ထဲမှာဟိုအားလုံးစုထားလိုက်တယ်ကျွန်တော်တို့ဒီဆန္ဒပြတဲ့လူတွေရောတခြားလူတွေရောမီဒီယာတွေရောရောထားလိုက်တယ်ရောထားပြီးတော့ကျွန်တော်တို့တညအိတ်တယ်28ရက်နေ့ညမှာနာမည်လေးလာခေါ်တယ်ကျွန်တော်တို့နာမည်အရင်ခေါ်တယ်ကိုပညာဦးအဲ့ဒီတုန်းကကျွန်တော်ကတခြားမီဒီယာအာတာချီလိတ် new agency ဆိုတဲ့မီဒီယာကိုကျွန်တော်တရင်ပို့ပေးနေတယ်ဆိုတော့အဲ့နာမည်နဲ့ခေါ်တယ် 7 day ကိုခေါ်တယ်တခြား AB တို့ဘာလို့နာမည်တွေကြားတော့ကျွန်တော်တို့အရင်ခေါ်တော့လှုပ်ပေးမယ်လို့ထင်တယ်။တို့တော့သူတို့မလှုပ်ပေးဘဲနဲ့ကျွန်တော်တို့မီဒီယာသမားတွေကြီးပဲဟိုတခါလေအဲ့အနောက်မှာရှိတဲ့စက်တိုက်ကိုထည့်ပြီးတော့ညဘက်ကြီးတိုက်ပိတ်လိုက်တာ
ပေါ့။ဘယ်နှစ်ယောက်လဲခုညော
။ခုနှစ်ယောက်ပါကို
။ဟုတ်ကဲ
့။ AB ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒါက
ဒီယောက
်ဟုတ်ကဲ့
။28နှစ်ညပါ
။ဟုတ်ကဲ့။အဲ့ဒီ28နှစ်ပြီးတဲ့နောက်ပိုင်းကျတော့ဘာတွေဆက်ဖြစ်ပါလဲခုညော။
28နှစ်ပြီးတော့နောက်နေ့မနက်မှာအဲ့ညမှာကျွန်တော်တို့ ਨੇ စကားများတယ်ထောင်ပိုင်နေနဲ့ထောင်နေနဲ့ကျွန်တော်တို့ကမေးဖို့မေးတယ်ကျွန်တော်ကမေးတယ်ထောင်ပိုင်ကြီးဘာကြောင့်ကျွန်တော်တို့ဒီလိုထားနေတဲ့နေရာနဲ့ဘာကြောင့်ဒီတိုက်ထဲကိုထည့်ရတယ်လဲဆိုတော့တို့ကခင်ဗျားတို့အဲ့လိုရုံးရင်းဆန်ကလုံနေမယ်ဆိုရင်နဲ့ပူဆိုးသွားမယ်ကျွန်တော်တို့ကရုံးရင်းဆန်ကလုံတာမဟုတ်ဘူးဘာကြောင့်လဲဆိုတဲ့အဖြေကိုသိကျင်တာကျွန်တော်ကမေးပါတယ်ဘာကြောင့်ထည့်တာလဲဒီမှာသူများတွေရကခေါ်ပြီးတော့ကျွန်တော်တို့ဘာကြောင့်ထည့်တာလဲဆိုတော့သူကမရှင်းပြဘူးမြတ်တို့ဒီထောင်ကအစည်းအဝေးတိုင်းလိုက်နာဖို့ပဲလိုရပေါ့အဲ့တော့အဲ့ထဲကိုခင်ဗျားတို့ဝင်မလားမဝင်ဘူးလားဆိုတော့ကျွန်တော်တို့အချိန်နေပို့ပြီးတော့စိုးလာမအောင်စိုးရင်တဲ့အတွက်ကျွန်တော်တို့ဝင်လိုက်တယ်ဝင်တော့မနမိုးလင်းတော့သူတို့လာတယ်ဒါတော့ကျွန်တော်တို့တောင်းဆိုတယ်ကျွန်တော်တို့တိုက်ထဲမှာကျွန်တော်တို့မနေနိုင်ဘူးအများသူငါရှိတဲ့နေရာမှာထားပါကျွန်တော်တို့ကတင်းသမားတွေဖြစ်တဲ့အတွက်အများသူငါနဲ့အချိန်နေနဲ့ public ကဟာတွေကျွန်တော်တို့နေမယ်ဆိုတော့သူတို့ကကျွန်တော်တို့ပြန်ထုတ်ပေးပါလေပြန်ထုတ်ပြီးတော့လေးဆောင်ကနေပြီးတော့ကျွန်တော်တို့အပေါ်ဓာတ်ကိုပို့လိုက်တယ်အောက်ဓာတ်ကနေအပေါ်ဓာတ်ကိုပို့လိုက်ပါပို့လိုက်ပြီးတော့ဟုတ်ကဲ့ပို့လိုက်ပြီးတော့အဲသူတို့ကနောက်ထပ်ဟိုဘက်တစ်ဆောင်ယူတာရှိတယ်တစ်ဆောင်ကကျွန်တော်တို့ ਨੇ ကတ်လျက်မှာအမျိုးသမီးတွေအရင်တော့ထားတယ်အမျိုးသမီးတွေကိုတဆောင်လိုက်တစ်ဆောင်ကနေပြီးနှစ်ဆောင်ဆိုတဲ့နေရာကိုရွှေ့လိုက်တယ်ရွှေ့ပြီးတော့ကျွန်တော်တို့အဲ့ဒီတစ်ဆောင်ကိုတခန်းလုံးကလူတွေကိုအကုန်လုံးတစ်ဆောင်ကိုကျွန်တော်တို့ပို့လိုက်ပါတယ
်အဲ့ဒီအချိန်ကကိုပညာဦးရဲ့ command ကြီးအရာပေါ့နော်လူဘယ်လောက်လောက်ရှိ
တယ်ဟုတ်ကဲ့အဲကျွန်တော်တို့ပို့တာအားလုံးဆိုရင်ဘယ်လောက်ရှိမလဲ290နီးပါးလောက်ရှိမယ်။ဘာကြောင့်လဲဆိုတော့လွတ်လိုက်တဲ့လူရေအတွက်နဲ့ကျွန်တော်ခံမှန်းတာပေါ့
။ဆိုတော့အခု၄လကြာပြီးတဲ့အချိန်မှာကိုပညာဦးကိုပြန်လွတ်တဲ့အချိန်ကျတော့လူဘယ်လောက်လောက်ဖြစ်နေပြီလဲ
။အဲကျွန်တော်တို့အခုနေခဲ့ရတဲ့နောက်ဆုံးတူဝါမှာဆိုရင်ဓမ္မယုံမှာဆိုရင်တရားစခန်းမှာဆိုရင်900နီးပါးရှိတယ်ကို
။ဆိုတော့ဟိုဘက်မှာဆက်ကိုပညာဦးအဖမ်းခံရတဲ့ရက်ကနေဆို၄လကြာအတွင်းမှာလူကအစမတန်ပုံများလာတာပေါ့နော်။
ဟုတ်ကဲ့လူအင်မတန်များလာပါတယ်ကိုလူအင်မတန်များလာပါတယ
်ဟော
ဆိုတော့တုံးမရှိဘူးဆိုတော့တော်တော့ရှိမယ်အဲထောင်ကနန်းပဲကိုထောင်ကနန်းပဲ
ဆိုတော့ကိုပညာဦးနေခဲ့ရတဲ့အခုဒေလာကျော်ကျော်လေးတက်တန်းအတွင်းမှာဘယ်သူတွေနဲ့အများဆုံးတွေ့ခဲ့ပါလဲကိုပညာ
အဲကျွန်တော်ကဘလူနဲ့တွေ့ခဲ့ဆိုနိုင်ငံရေးကောင်းဆောင်တွေနဲ့ကျွန်တော်တွေ့တယ်မီဒီယာသမားတွေနဲ့တွေ့တယ်နောက်905ကာကြီးအကျဉ်းသားတွေပေါ့သူတို့တွေနဲ့ပဲကျွန်တော်တွေ့ခဲ့ရပါတယ်
နိုင်ငံရေးကောင်းဆောင်တွေဆိုတော့ဒေသူတွေများပါလို့ကျွန်တော်ပြောလို့ရ
တယ်ဒေါက်တာမျိုးညွန့်တို့တွေ့တယ်အဲဆွေညောင်းဝါဆရာတော်တို့ကျွန်တော်တွေ့တယ်ဦးထင်းလင်းဦးတို့တွေ့တယ်ပူမြာအေးတို့တွေ့တယ်မင်းမင်းမင်းသားတွေကိုလူမင်းတို့စောဖိုးကွာတို့ပိုင်တကွန်တို့များပါတယ်ကိုတော်တော်များများတွေ့ပါတယ်နောက်ရှမ်းပြည်နယ်ကဝင်ကြီးတို့အဲသူတို့တွေလည်းတွေ့ပါတယ်ကို
ဆိုတော့သူတို့ကိုရောကိုပညာဦးတို့လိုပဲတခြားလူတွေနဲ့ရောပြီးထားတာလားတီးခြားထားတာ
သူတို့ကတော့တိုက်မှထားတယ်ဗျာကျွန်တော်တို့တိုက်ပိတ်တဲ့အဆောင်ပါပဲသူတို့တိုက်မှထားကြပါတယ
်ဟုတ်သူတို့ကတိုက်မှဆိုတော့ဟုတ်မပြောပ
ါမိမိမိသားတွေတော့တချို့တွေကိုအဲ့နှစ်ဆောင်မှထားတယ
်ဟုတ်ကဲ့ဆိုတော့သူတို့ကတိုက်မှထားတယ်ဆိုတော့အဲ့သူတို့ကတိုက်ထဲမှာဆိုတော့ကိုပညာတို့ကဘယ်လိုလုပ်တည်လဲသူတို့ဆိုတာဟုတ်လीအခုပြောတယ
်အဲပထမကျွန်တော်တို့ပြန်လွတ်လာတော့ကျွန်တော်တို့အဆောင်အပေါ်ဓာတ်ကနေပြီးတော့တိုက်ကိုလှမ်းမြင်ရတယ်တန်စကားအပေါ်ကနေလှမ်းမြင်တော့သူတို့ထိုင်နေတာလမ်းလျှောက်နေတာတွေကျွန်တော်တို့တွေ့ရတယ်တွေ့ရတော့ကျွန်တော်တို့လှမ်းနှုတ်တာတွေစကားပြောတာတွေလို့တော့သူတို့ရှိတာကိုကျွန်တော်တို့မြင်ရတယ
်ဟုတ်ကဲ့ဆိုတော့ကိုပညာဦးကိုအဲ့လိုဖမ်းလိုက်တယ်စကြောရေးပြီးတယ်ပြီးတော့ပုံမှန်တွေတက်ပြီးတော့တရားစွဲပါလား
ဟုတ်ကဲ့ပုံမှန်တက်ပါလေ905ကကြီးတက်ပြီးတော့ကျွန်တော်တို့ကဒီစစ်ဆိုးရစစ်အာဏာရှင်ပြုတ်ကြအောင်လို့တွေ့လို့လှုံ့ဆော်တယ်ဆိုတော့ပုံစံမျိုးနဲ့ပုံမှန်တက်တယ်ဆိုပြီးတော့တရားသူကြီးကကျွန်တော်တို့ကိုပြောပါလေ905တက်လိုက်တယ်ဆို
ဟိုညောင်းယုံချင်းဘယ်နှချိန်လောက်တွေ့ခဲ့ရပါလဲ
ယုံချင်းကကျွန်တော်ခုနှစ်ချိန်လောက်ရှိမယ်ကို
ရှိနေရပါခုနှစ
်ဟုတ်ကဲ့ရှိနေရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီယုံချင်းခုနှစ်ချိန်အတွင်းမှာစစ်တာစီတာတွေကရောကိုညောင်းရဲ့အတွေ့အကြုံကညတ်တာမှုရှိတယ်လို့ခံစားခဲ့ရလား
မမြတ်တာပါဘူးဘလို့နီးနေမှမမြတ်တာဘူးကိုကျွန်တော်နားနဲ့ဆက်ဆက်ကြားနေတာသူတို့ကဘာမှအကြောင်းပြချက်ခိုင်ခိုင်လုံလုံသူတို့မပေးနိုင်ဘူးကျွန်တော်တို့သတင်းအလုပ်သတင်းလုပ်နေတယ်သတင်းစာမီဒီယာဥပဒေမှာလဲကျွန်တော်တို့သတင်းယူနေတဲ့ဥစ္စာကိုကျွန်တော်တို့ဒီဖန်စီပိုင်ခွင့်ဆိုတာကိုမရှိသလိုကျွန်တော်တို့နဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုလည်းတင်းစီပိုင်ခွင့်မရှိဘူးဆိုတဲ့ဟာကိုရှင်းနေကမေးပါတယ်ဒါပေမဲ့သူတို့ကမဖြေနိုင်ပါဘူးသူတို့ဘာမှတိကျသူတို့အကြောင်းပြချက်ခိုင်လုံမပေးနိုင်နဲ့မတရားနဲ့ဆွဲချက်နဲ့ဖန်စီတာခံရတာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ကိုပညာဦးကိုအခုလိုပြန်လွတ်မယ်ဆိုတော့ဒီတရားစွဲထားတဲ့အမှုကိုလုံးဝစုတ်သိမ့်လိုက်တာလားဘယ်လိုပြောပါလဲ
အဲ့ဒီနေ့ကကျွန်တော်တို့လွတ်တဲ့နေ့ကတော့အဲ့ဒီတိုင်းကောင်စီပေါ့တိုင်းကောင်စီရဲ့တာဝန်ရှိသူပုဂ္ဂိုလ်ဥက္ကဋ္ဌပေါ့သူကပြောတာကတော့အမှုကိုပိတ်သိမ်းလိုက်ပြီလို့ကြေညာပြီးတော့ကျွန်တော်တို့ပြောတာပ
ါအမှုကိုပိတ်သိမ်းလိုက်တယ်ဆိုတဲ့အတွက်အခုပြန်လွတ်ပြီးတဲ့နောက်မှာဒီမှုကိုဆက်ပြီးတော့အင်ဆိုင်ဖို့မလိုတော့ဘူးပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ကို
ဟုတ်တော့ကိုပညာဦးတို့ရဲ့နေခဲ့ရတဲ့တတန်လီလာကျော်ကျော်လေးအတွင်းမှာပညာဦးနေခဲ့ရတဲ့ထောင်ရဲ့နေရာရဲ့နေရေးစားရေးအခြေအနေကရောဘယ်လိုရှိပါလဲဗျာ
နေစားရေးကတော့မိဂမတ်တာထမင်းဟင်းပေါ့ဗျာထောင်ထမင်းထောင်ဟင်းပေါ့အင်မတန်ဆိုးတာပေါ့အပြင်ကပို့တဲ့ဟာတွေပဲကျွန်တော်တို့ကစားရတာပေါ့ထောင်ထမင်းထောင်ဟင်းကတော့တော်တော်ကိုဆိုးပါတယ်ဟောအပြင်ကလူဖွဲ့စည်းရဲ့နေထိုင်ပုံစနစ်နဲ့စားတော့ပုံစနစ်နဲ့လုံးဝမကွာဘူးလုံးဝမတူဘူးအချိန်အစပုံမှန်မဟုတ်တဲ့ lifestyle တခုပြောင်းသွားတာပေါ့ဆင်းရဲတဲ့အဲအစားအသောက်တွေပေါ့
ဟုတ်ဆိုတော့အပြင်ကတော့အစားအစာပို့လို့ရတယ်ပေါ့ဟလား
ဟုတ်ကဲ့ရပါတယ
်အစ်ပြင်ကလူတွေနဲ့ကောအဆက်အသွယ်လုပ်လို့ရပါလားမိသားစုဆွေမျိုးသားချင်းစသည
်အဲမိသားစုနဲ့တော့လုပ်လို့မရဘူးတရက်လောက်ပဲကျွန်တော်ဆွဲချက်တင်တဲ့နေရာတရက်လာကြည့်တဲ့ video call နဲ့ဆွဲချက်တင်တဲ့အဲကကျွန်တော်ညီတယောက်ကိုပဲကျွန်တော်တွေ့လိုက်ရပါတယ်နောက်ပိုင်းတော့တရက်မှမတွေ့ရတော့ဘူ
းဟုတ်ကဲ့ဆိုတော့ကိုပညာဦးကပုံမှန်တရားစွဲရှိနေနဲ့ပါအထူးချေခွင့်ရတယ်ဆိုတော့ဒါထောင်ထဲမှာဖွင့်ထားတဲ့အထူးတရားယူပေါ့နော
်ဟုတ်ပါတယ်ကို
စစ်ခုံယုံတော့မဟုတ်ဘူ
းစစ်ခုံယုံမဟုတ်ခင်ဗျာဟုတ်တယ်ထောင်ထဲမှာဖွင့်ထားတဲ့အထူးတရားယူမှာ
ဟုတ်ကိုပညာဦးတို့တယောက်ချင်းစီအဲ့လိုမျိုးတရားစစ်ဆေးတာလား
ဟုတ်ကဲ့ခင်ဗျာကျွန်တော်နဲ့78ကအမှုတွဲတနေ့တည်းဖမ်းမိတဲ့အတွက်ကျွန်တော်နှစ်ယောက်တော့တွဲပြီးစစ်ပါတယ
်ကိုပညာဦးနေခဲ့တဲ့ထဲမှာကျမ်းမာကြီးဆူဆူရွာရွာကြုံတွေ့ရတဲ့ဖြစ်တဲ့လူတွေကိုရောတွေ့ခဲ့ရပါသေးလ
ားရှိပါတယ်အင်မတန်ဆိုးတဲ့လူတွေရှိတယ်တနတ်မှန်လာတဲ့လူတွေတန်းရကြီးတဲ့ထိတ်ဖွဲခေါင်းပြဲနဲ့မလုံနိုင်အောင်နာကျင်ကြိုက်ခဲနေတဲ့လူတွေတန်းရကြီးကျယ်ရထားတဲ့လူတွေတေလူမျိုးပါတန်းရတွေနဲ့လူတွေအများကြီးပဲကိုအဲ့လိုလူတွေကတအားကိုများတယ်အခုနောက်ပိုင်းမှသာရောတာရှေ့ပိုင်းနေမှာဝင်လာတဲ့များလူတွေကအကုန်ကြိုးကန်းနေတဲ့လူတွေပဲပတ်တီးတွေသွေးတွေတန်းတွေဟာဂျင်ဘတ်မှာကြောကုန်းမှာကြီးစံရာတွေအချက်50 60ကြည်စံနေတသားတဲ့ဝင်နေတယ်ကျွန်တော်တို့လူတွေကျွန်တော်အခန်းထဲမှာနေတွေ့ရတယ်ကျွန်တော်တို့တောင်ကြည်စံနေဝိုင်းနှုတ်ပေးရသေးတယ်ရာဘာကြီးတွေမှန်တဲ့သူတွေပေါ့အ
ဲဒီတိကြိုက်တန်ရရလာတဲ့လူတွေကိုရောထောင်ထဲမှာစေကူတော်ခွင့်ထောင်ခေါင်းရပါရဲ့လား
မရဘူးကိုမရဘူးစေကန်းတော့ရှိတယ်စီဒန်ဆရာဝန်နေအချို့ရှိတယ်လို့တချို့ကလည်းစစ်ဘက်ကပြစ်မှုနဲ့ကြာလာတဲ့အဲစစ်ဆေးရဆရာဝန်တွေရှိတယ်သို့တော့သူတို့ကတော့တာမန်ကုပေးတာပဲလုတ်ပေးနိုင်တာပေါ့ဆေးပေးမယ်ဆေးထိုးမယ်ဒါတော့ပဲဒါပဲသူတို့လုတ်ပေးနိုင်တယ်အခြားဆေးုံပို့တာတွေဘာတွေကတော့ကျွန်တော်တို့မတွေ့ရဘူ
းအဲ့လူတွေဘယ်လိုများယောဂါပျောက်ကင်းကြပါသလဲဗျာ
ဟုတ်ကဲ့ဆေးတော့ပုံမှန်ထဲကြတယ်သူတို့ရက်ကြတော့လနဲ့ချီကြလာတော့လေဒဏ်ရာလေးတော့ပျောက်သွားကြပါတယ်ကိုဒဏ်ရာလေးပျောက်သွားကြတယ်အချို့၄၅၆ယောက်လောက်တော့သူတို့ဆေးုံဘက်ကိုတဲထုတ်သွားကြတယ်အဲ့လူတွေကတော့ပြန်မလာကြတော့ဘူ
းကိုပညာဦးကအလူသတင်းတော့အဖြစ်ဟလာကိုတော်ဝန်ကိုရဲ့သတင်းမီဒီယာသမားဒီလိုတရင်ပြပို့ရမယ်တရင်မီဒီယာကအလုပ်ကိုလုပ်နေနေဖန်ခံရတယ်လီလာကျော်ဟလာဖောင်ထဲမှာနေခဲ့ရတယ်ဒီအလုပ်နဲ့ဆက်ဆက်ပြီးတော့အခုလိုဖန်ခံရအချင်းချခံရတောင်းအောင်ထောင်းမဆောင်နဲ့နှိမ့်ဆက်ညှိမ်းပန်းတာနဲ့တော့မကြုံခဲ့ဘူးအခုကျွန်တော်တရင်မီဒီယာအလုပ်ကိုဆက်လုပ်ဖြစ်ပါအောင်မလားခင်ဗ
ျကျွန်တော်ကတော့တရင်မီဒီယာသမားဖြစ်တဲ့အတွက်တရင်မီဒီယာပဲကျွန်တော်လုပ်မှာပဲအခုကျွန်တော်ကိုဖမ်းလေဖမ်းမစီကျွန်တော်ကတော့ဆက်လုပ်နေမှာပဲဘာလို့လဲဆိုတော့ကျွန်တော်ရဲ့တော့ရှောက်လောက်ကန်ခဲ့တဲ့သတင်းမီဒီယာသမားဘောကကျွန်တော်မျက်နှိုးတယ်ပြီးတော့ကျွန်တော်တို့ကအမှန်တရားအတွက်လှုပ်တာဖြစ်တဲ့အတွက်ထောင်ထဲရောက်နေမှလည်းကျွန်တော်တို့ကမကြောက်ခဲ့ဘူးအဲ့တော့သတင်းမီဒီယာသမားတယောက်အနေနဲ့သတင်းမီဒီယာမှာပဲဆက်လက်ပြီးတော့လှုပ်ရှားရှိရဆက်လုပ်ပါမယ်ကို
ဟုတ်ကဲ့ကိုပညာကခုနပြောတဲ့ မကြောက်ခဲ့ပါဘူးဆိုတဲ့စကားကြောင့်ကျွန်တော်ကောင်းတဲ့မှာနောက်ထပ်မိကုံးလေးတစ်ခုပေါ်ပါတယ်။ကိုပညာတွေးခဲ့ကြုံခဲ့ရသမျှပေါ့နော်။ကျင်းထောင်ထဲမှာကိုနဲ့ဒီတွေးခဲ့ကြုံခဲ့ရသမျှဆန္ဒပြတဲ့လူတွေတန်ရတဲ့လူတွေနေဆက်ညီမခံရလို့တန်ရနေတဲ့လူတွေအဲ့လူတွေအများစုရဲ့စိတ်ဓာတ်အခြေအနေဘယ်လိုများရှိပါလဲဘယ်လိုတွေ့ကြရလဲကိုနော
်။စိတ်ဓာတ်အခြေအနေအင်မတန်မာကြောကြတယ်အင်မတန်ကောင်းကြတယ်။သို့တော့သူဆုံးပြူတွေတော့ပါတယ်။တချို့လူတွေကအဲ့လိုမျိုးအထဲမှာသူတို့နေရာရဖို့အတွက်လုံးတဲ့သူတွေရှိတယ်အများစုကတော့အင်မတန်စိတ်ထက်မာကြောတယ်ထောင်ထဲမှာကနေတိုင်းနေတိုင်းသူတို့ဟိုပုံကံဖို့အာနာဖီဆန်ဖို့နေတိုင်းစူးစမ်းနေကြတယ်မိန်းကလေးတွေလည်းစူးစမ်းနေကြတယ်ယောက်ျားလေးတွေလည်းစူးစမ်းနေကြတယ်အများတန်းလဲထောင်မှာကနေတိုင်းပြဿနာဖြစ်နေတယ်စားတာတောက်တာနေတာထိုင်တာအလုပ်အိမ်နာရေးခက်ခိုင်းတာတွေဒါတွေကိုစန့်ကျင်နေတဲ့လူတွေရှိပါတယ်ကိုကျွန်တော်တို့လည်းစန့်ကျင်ခဲ့ပါတယ
်ဟုတ်ကဲ့ကဲ့ကျွန်တော်ထောင်ဘက်ကလည်းပဲကိုပညာဦးတို့ကိုနိုင်ငံရေးအကျဉ်းသားရဲ့လို့သတ်မှတ်ပြီးတော့နိုင်ငံရေးအကျဉ်းသားဆိုတဲ့ဟလာအချုပ်သားအကျဉ်းသားဆိုတဲ့သတ်မှတ်ချက်မျိုးနဲ့ဟလာလန်ဒန်တူတူဆက်ဆံတာမျိုးကြုံခဲ့ရသလားမကြုံခဲ့ရဘူးလ
ားသူတို့တော့နိုင်ငံရေးအကျဉ်းသားဆိုပြီးတော့ဆက်ဆံတာမျိုးမဟုတ်ဘူးရာဇဝတ်သားပဲဆိုပြီးတော့သူတို့ကဆက်ဆံတာပဲကျွန်တော်တို့ခိုင်ရန်ဖြစ်ပေါ်အောင်ရာဇဝတ်ကိုပုံစံငန်းဆိုတဲ့ခန်းထဲမှာထဲထိုင်တာလို့ခိုင်းတာတွေပူဝါယာကျိုးကိုလိန်ထားပြီးတော့တိတ်နဲ့ပတ်ထားတဲ့ကျိုးတွေနဲ့အဲ့အဲ့နိုင်ငံရေးအကျဉ်းသားတွေကိုရိုက်တာတွေငွေကြေးပေါ့ဗျာလက်စားတာတွေကအများကြီးရှိခဲ့တာပဲဒါတွေကိုကျွန်တော်တို့ကလုပ်ရကောင်းမလားဆိုပြီးတော့ကျွန်တော်တို့ကစန့်ကျင်တဲ့အခါမှာကျွန်တော်တို့ခုနပြောတဲ့ပုံမှန်တွေတက်ပြီးပြစ်ဒဏ်တွေချလာမျိုးတွေကျွန်တော်တို့ကြုံခဲ့ရပါတယ်သူတို့ဘက်ကတော့ဒီကောင်းအောင်ပုံဆက်ဆံလာမျိုးကအင်မတန်ရှားလွန်ပါတယ
်ဟုတ်ကဲ့ဟိုပညာဦးရဲ့အခုအဖြစ်ပြက်ကနေပေါ့နော်ဟိုတိုင်းတွေ့ကြုံခဲ့ရတဲ့ဒီအဖြစ်ပြက်ကနေပြီးတော့ဟိုအတွက်တန်ဖိုးရှိတဲ့ဘဝသင်ငန်းစာပဲဖြစ်ဖြစ်နော်အတွေ့အကြုံပဲဖြစ်ဖြစ်ရခဲ့တယ်ရှိတယ်ဆိုရင်မျှဝေပြပါလား
အတွေ့အကြုံကတော့အင်မရန်ကောင်းတဲ့အတွေ့အကြုံပဲဘာကြောင့်လဲဆိုတော့ဒင်းကသမားတယောက်ဖြစ်တဲ့အတွက်ကျွန်တော်ကနေရာတော်တော်များများကိုရောက်လိုက်ရတယ်ထောင်ထဲမှာရှိတဲ့နေရာဟိုအဆောင်ရောက်လိုက်ဒီဆောင်ရောက်လိုက်ဟိုတိုက်ရောက်လိုက်ဆိုတော့ကျွန်တော်အတွက်ကတကယ်မှတ်တမ်းကောင်းနေကျွန်တော်ရခဲ့တယ်ပြီးတော့ဒီအချိန်တွေမှာနိုင်ငံရေးဖြစ်စဉ်အချိန်တွေမှာအထက်ကလူတွေရဲ့နေထိုင်စားသောက်ပုံတွေထောင်အာဏာပိုင်တွေရဲ့ပြုမှုပုံတွေကတင်းမှတ်တမ်းတစ်ခုဖြစ်ဒီနေ့မှာကျွန်တော်ပြန်ပြီးတော့ချပြနိုင်မှုအတွက်အကောင်းဆုံးပုံချမ်းနေပဲလို့ကျွန်တော်တော့မှတ်ယူပါတယ်ကို
ဆိုတော့ဒီလိုမှတ်ယူရဲဆိုတော့ကိုပညာဦးဖြစ်ခဲ့တာအတွက်ကိုနောင်တရစိတ်များပေါ်သလားဗျာ
ကျွန်တော်နောင်တော့မရဘူးကျွန်တော်တို့မှန်တာလုပ်တယ်သတင်းမီဒီယာလုပ်တယ်သတင်းမီဒီယာလုပ်တယ်ကျွန်တော်မှနောင်တရရတယ်ဟာဘာအကြောင်းမှကျွန်တော်မရှိဘူ
းကျေးဇူးအများကြီးတင်ပါတယ်ကိုပညာဦးကြမ်းကြမ်းမာမာနဲ့ပြန်လည်လွတ်မြောက်လာတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါရစေကိုပညာဦးချစ်ခင်မြတ်နိုးတဲ့သတင်းမီဒီယာအလို့ကိုဆက်ပြီးတော့အောင်မြင်စွာလှုပ်ဆောင်နိုင်ပါစေ။ဘေးရန်အန်ဒရယ်ပေါင်းကလည်းကင်ဝေးပါစေခင်ဗျာ
။ဟုတ်ကဲ့ကိုပြည်တဲ့သူနဲ့ပြည်ပါစေ။ကျေးဇူးတင်ပါတယ
်။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VO American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်3600ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်52ယောက်ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဌာနကဒီကနေ့7နာရီမှာထုတ်ပြန်ပါတယ်။ဓာတ်ခွဲနမူနာပေါင်း 12,832 ခုကိုစစ်ဆေးခဲ့တဲ့အထက်ကပိုးကူးသူအရေအတွက်နောက်ထပ်တွေ့ခဲ့ရတာဖြစ်ပြီးဒါဟာစစ်ဆေးတဲ့ဓာတ်ခွဲနမူနာအရေအတွက်ရဲ့ 28.9% ဖြစ်တယ်လို့ကျန်းမာရေးနဲ့အာဂဇာဝဉ္ဇီဌာနဗဟုကုသေယောဂတက်ဖြည့်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးသားထားပါတယ်ဒီကနေ့ထုတ်ပြန်တဲ့စုစုပေါင်းစစ်ဆေးတဲ့နမူနာအရေအတွက်ပိုးတွေ့သူအရေအတွက်ပိုးတွေ့နှုန်းနဲ့သေဆုံးသူအရေအတွက်တွေဟာကိုဗစ်တက်တရလိုက်မှာအများဆုံးအရေအတွက်ဖြစ်တယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်တရလိုက်ရောက်နေပြီးကူးစက်သူသေဆုံးသူအရေအတွက်နေ့စဉ်နဲ့အမျှတိုးလာနေတာကြောင့်ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအပေါ်သက်ရောက်မှုရှိလာပုံရပါတယ်ဒီကနေ့ဆိုရင်နိုင်ငံတော်ဝန်နေရာတချို့မှာပဲဆန္ဒပြပွဲတွေရှိခဲ့ပါတယ်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးဖို့အမြဲဆောင်ကြည့်နေတဲ့ကြားကပဲနေ့စဉ်လိုဆန္ဒပြနေတဲ့မန္တလေးနဲ့မုံရွာမြို့တွေမှာဒီကနေ့လဲဆန္ဒပြပွဲတွေရှိခဲ့သလိုကချင်ပြည်နယ်ဖားကံမြို့မှာလည်းချီတက်ဆန္ဒပြခဲ့ကြပါတယ်။မနေ့ပြန်ဟာမြန်မာနိုင်ငံရဲ့ဆက်အာနာရှင်စန့်ကျင်ရေးတောင်းသားလှုပ်ရှားမှုတမိုင်းမှာအရေးပါတဲ့နေ့တစ်နေ့ဖြစ်တဲ့7 July နေ့ဖြစ်ပြီးဆန္ဒပြပွဲအတွက်နှိုးဆော်ထားတာတွေလည်းတွေ့ရပါတယ်ခင်ဗျာ။သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်တရားစွဲဆိုထားတဲ့အမှုတွေကိုဒီကနေ့ဆက်ပြီးကြားနာပါတယ်။သမရဦးဝင်းမြင့်နဲ့တခြားနှုတ်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်905ခါခွဲနဲ့ ဆွဲဆိုထားတဲ့အမှုကိုအရင်ကြားနာချိန်မှာတရားလိုပြသက်တွေရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်ပြီးခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုတစ်ဖက်ရှိနေတွေကပြင်ဆင်တင်ဖို့အစီအစဉ်ရှိတာကြောင့်ကြားနာပွဲကိုရှေ့ဆိုင်ဖို့တင်ပြခဲ့ပေမဲ့ဆက်လက်ဖို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်ထုတ်လို့ရမှုကမဆူမှုဖြစ်ပြီးတော့စပန်းစီယံအင်ဂျင်နီယာကတော့ PJ Elio ဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပThis program has come to you from the Voice of America.